Welcome to the Voice of America in Burmese.
Mingla Menekima, Washington Bureau of VOA American Tangani, Natausakukuni, April La Nesale, Botabuni Nenekin Sisingo, Nemasano de Menetown Igani, Conanai T, Lindomita Nesale, Leze, Naza Titugani, Dayai Tolin, Bamawashi. Tama in Tinaima.
Mingla Washington, Tama Kimutaba, Dimenekin the Nenrigo, go women at Ujina Bimaba. ဒီရင်းငန်းနိုင်ငံမှာလူပေါင်း300ကျော်တိစုံခဲ့တဲ့ဘုံခွဲမှုတွေကိုအားရစ်စစ်တွေးကြွအဖွဲ့ကလှုပ်ဆောင်တာလို့ကြေညာတာအတွက်စုံစမ်းစစ်ဆေးမှာဖြစ်ကြောင်းဝန်ကြီးချုပ်ကပြောကြားလိုက်ပါတယ်။ရိုက်တာသတင်းတောက်နှစ်ဦးဖြစ်တဲ့ကိုဝါလုံးနဲ့ကိုကျော်စိုးတို့ရဲ့နောက်ဆုံးပြင်ဆင်ချက်အယူခံကိုနေပြီးတော့ပြောင်စုတရားတော်တော်ကြုံကပယ်ချလိုက်ပါတယ်။ဒီလိုထူးခြားတဲ့သတင်းလေးတွေကြားမ
က်လက်ဆောင်ရွက်သွားမယ်အကြောင်းကုလတွေးမှုချုပ်ရုံးရဲ့ပြောခွင့်ရပုဂ္ဂိုလ်စတီဖင်ဒူဂျာရက်ကပြောကြားလိုက်ပါတယ
် We've seen the decision taken by the Myanmar Supreme the Myanmar court on the appeal
ဒါကတော့ပြည်ထောင်စုတရားလွှတ်တော်ချုပ်ကကျုံယုံကနေပြီးတော့ writer သတင်းတောင်နှစ်ဦးရဲ့အယူခံပယ်ချလိုက်တဲ့အပေါ်မှာကုလအတွေးမှုချုပ်ရဲ့တုံ့ပြန်ချက်အပါအဝင်အခြားနိုင်ငံတကာသတင်းအဖွဲ့အစည်းတွေရဲ့တုံ့ပြန်ချက်တွေကိုစူးစီးတင်ပြပေးဖို့ရှိပါတယ်။အဲဒီနောက်မှာတော့ဒီကနေ့စတင်ထွက်ခွာတော့မယ့်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ရဲ့တရုတ်နိုင်ငံခီးစဉ်တုံ့တက်ချက်သီရိလင်္ကာနိုင်ငံရဲ့အကြမ်းဖက်မှုတိုက်ဖျက်ရေးတံပြန်နှိမ်နင်းမှုမှာဩစတြေးလျကပါဝင်ကူညီမဲ့အကြောင်းစာရာတွေကိုကြားဖို့ရှိပါတယ်ရှင်။အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုဒေါခင်မျိုးတက်နဲ့ကိုဝင်းဝင်းတို့ကပြောပြမှာပါ။အ
ိုင်းစစ်တွေ့ကြောက်ဖွဲ့ကလှုပ်ဆောင်လာလို့ကြေညာခဲ့တယ်။သီရိလင်္ကာနိုင်ငံကလူပေါင်း300ကျော်တေဆုံးခဲ့တယ်။တနင်္ဂနွေနေ့အသေးခံဘုံခွက်တိုက်ခိုက်မှုတွေဟာ IS အဖွဲ့နဲ့ဆက်နွယ်မှုရှိနိုင်တယ်လို့သီရိလင်္ကာဝန်ကြီးချုပ် Ranil Wickremesinghe ကပြောကြားလိုက်ပါတယ်။အခုလိုဘုံခွက်မှုတွေဟာပြီးခဲ့တဲ့လနယူးဇီလန်နိုင်ငံဘလီဝူကျောင်းတွေအတိုက်ခိုက်ခံရတဲ့အတွက်လက်စားချေတာလို့လည်းအစိုးရအရာရှိကြီးကယူဆပါတယ်။ဘုံခွက်မှုတွေကြောင့်တေဆွန်အောင်သူ322ဦးထိရှိလာပြီဖြစ်တဲ့သီရိလင်္ကာနိုင်ငံမှာအင်္ဂါနေ့ကတော့နိုင်ငံတော်ကြေကွဲဝန်ထဲပွဲနေ့ကိုကျင်းပခဲ့ပါတယ်။နိုင်ငံခြားခီးတော်တွေနဲ့ခရီးယန်ဘာသာဝင်ဆူတောင်းဝတ်ပြုသူတွေကိုပြစ်မှတ်ထားတိုက်ခိုက်တဲ့ဘုံခွက်မှုကြောင့်ဟိုတယ်၄ခုနဲ့ထင်ရှားတဲ့ခရီးယန်ဖျားကျောင်း၃ကျောင်းပျက်စီးခဲ့ရတာပါ။အစစ်တွေးကြောဖွဲ့ကဒီတိုက်ခိုက်မှုကိုသူတို့လှုပ်ဆောင်တာလို့ကြေညာခဲ့တဲ့အတွက်ဆက်ပြီးစုံစမ်းသွားမှာဖြစ်ကြောင်းနဲ့ဒီတိုက်ခိုက်မှုမှာဆက်နွယ်မှုရှိမယ်လို့ယုံကြည်ကြောင်းဝန်ကြီးချုပ်ကပြောပါတယ်။ဘုံခွဲမှုမှာအဆိုးအဝါဆုံးခံစားရတဲ့နေကုန်းပုံမျိုးကစိတ်ဆဘက်ရှင်ဖျားကြောင်းမှာတေဆွန်အသူတွေကပထမတော့ရဲ့အတုပခန္ဓာကိုဝန်နေစကားတွေဆူတောင်းမြစ်တာပို့ရင်ကျင်းပခဲ့တာပါ။တိုက်ခိုက်မှုနဲ့ဆက်နွယ်ဖမ်းခံရသူသီရိလင်္ကာနိုင်ငံသား40ရှိပြီဖြစ်တယ်လို့သီရိလင်္ကာနိုင်ငံမှာညမထွက်အမိန့်နဲ့ဆက်ထားတာပါတယ်။
အမေရိကန်နိုင်ငံရဲ့2020ပြည်နှစ်သကောင်ဆေးမှာနိုင်ငံသားဖြစ်မှုမေကွန်းထတ်ထည့်ဖို့သမ္မတဒေါ်နယ်ထရမ့်အစိုးရရဲ့လျှောက်လှဲချက်တွေပေါ်ကွန်ဆာဗေးတစ်အများစုဖြစ်တဲ့တရားရုံးချုပ်ကလိုက်လျောမယ်အနေထားရှိနေပါတယ်။ဆယ်နှစ်တစ်ကြိမ်လူ့ရေးစင်ကောက်ယူမှုမှာရွှေပြောင်းဝင်ရောက်သူတွေကိုအဟံတားဖြစ်သွားစေမဲ့ဒီမေကွန်းကိုတော့ပြည်နယ်ကြီးတွေနဲ့မြို့တွေကလည်းပယ်ချထားကြပါတယ်။တရားသူကြီးကိုဦးပါခုံဖွဲ့မှာ၅ဦးကကွန်ဆာဗေးတစ်တရားသူကြီးအုပ်စုကကြီးစိုးထားတာပါ။နိုင်ငံသားပြည်မှုဆိုင်ရာမေကွန်းကြောင့်စပိန်စကားပြောရွှေပြောင်းဝင်လာသူအများအပြားပါဝင်တဲ့လူဦးရေ6သန်းခွဲလောက်လာမဲ့ AP မှာလုံးမဲ့စစ်တမ်းကောက်ယူမှုမှာပါဝင်နိုင်မှုမရှိတဲ့အရေးရှောက်လဲကြတဲ့မိနစ်80ကြာကြာနိုင်မှုတွေမှာလဲကွန်ဆာဗေးတစ်တရားသူကြီးတွေကအရေးထားပုံမတွေ့ရပါဘူး။ဒါပေမဲ့လည်းသမ္မတထရမ့်ကခန့်အပ်ထားတဲ့တရားရုံးချုပ်တရားသူကြီးဘရက်ကဗန်နော့ကတော့ဒီမေကွန်းကြောင့်လူဦးရေတကောင်စင်းကောက်ယူမှုမှာတိကျမှန်ကန်မှုအပေါ်တက်ရောက်မယ်လို့လွှတ်တော်ဘက်ကယူဆမယ်ဆိုရင်တော့နိုင်ငံသားဖြစ်မှုဆိုင်ရာမေကွန်းကိုတားမြစ်နိုင်ရေးဥပဒေကိုပြောင်းနိုင်တဲ့သဘောကိုပြောပါတယ်။တရားရုံးချုပ်တရားဥပဒေကြီး John Roberts ကတော့နိုင်ငံသားဆိုင်ရာအချက်လက်တွေကနိုင်ငံရဲ့မဲပေးခွင့်ဥပဒေကိုကျဉ်းသုံးနေတဲ့နေရာမှာအရေးကြီးတယ်လို့ပြောပါတယ်ခင်ဗျာ
။ American သမ္မတအီမီရောမှာထိတ်တန့်ကြံပြီးတာဝန်ထမ်းဆောင်ဖို့လုံခြုံရေးဆိုင်ရာနောက်ကျောင်းယာစွင်ကင်းရှင်းကျောင်းအတိမပြုနိုင်သူတွေကိုသမ္မတ Donald Trump ကလောက်ခန့်ခွင့်ပေးခဲ့တယ်ဆိုတဲ့ဆက်ဆွဲချက်တွေနဲ့ပတ်သက်ပြီးကြမ်းနာဆန်းစစ်ဖို့သမ္မတအီမီလုံခြုံရေးအကြီးအကဲဟောင်းကောက်ကလန်ကိုဒီမိုကရက်တီကြီးဆိုတဲ့အောက်တော်ကဆင့်ခေါ်ပေးမယ်မလာရောက်တဲ့အတွက်လွှတ်တော်ကိုမထိမဲ့မြင်ပြုမှုနဲ့အရေးယူဖို့အင်ကာနေမှာဒီမိုကရက်တီလှုပ်ဆောင်နေကြပါတယ်။သမ္မတထရမ့်တာဝန်ထမ်းဆောင်တဲ့ပထမနှစ်နှစ်အတွင်းလုံခြုံရေးတာဝန်ယူတဲ့ကလန်ဟာလွှတ်တော်ရဲ့ဆင့်ခေါ်မှုတွေဘာအကြောင်းပြချက်မှတင်ပြတာမရှိဘဲမလာရောက်တာကိုဒါလွှတ်တော်ကိုမထိမဲ့မြင်ပြုတာဖြစ်ကြောင်း သူထွက်ဆောင်မှုမလုပ်နိုင်အောင်သမ္မတ Trump လှုပ်ဆောင်နေတယ်လို့အစိုးရလုပ်ငန်းများစောင့်ကြည့်စစ်ဆေးရေးဆိုင်ရာအောက်လွှတ်တော်ကော်မတီဥက္ကဋ္ဌ Alicia Cummings ကပြောပါတယ်။ Klein ဟာအခုကာကွယ်ဝင်ကြီးဌာနမှာအလုပ်လုပ်နေတာဖြစ်ပြီးသူ့ရဲ့လက်ထောက်ဟောင်းဖြစ်တဲ့ Trisha Newbold တင်သွင်းတဲ့ဆွဆွဲမှုတွေအတွက်မေးမြန်းချက်တွေကိုအင်ကာနေမှာကော်မတီရှေ့မှောက်မှာဖြေကြားမှာဖြစ်ပါတယ်။သမ္မတ Trump အစိုးရအဖွဲ့တဲကအကြီးတန်းတာဝန်ရှိသူတွေဟာလူအစိတ်ထက်မနည်းကိုလုံခြုံရေးဆိုင်ရာနောက်ကျောင်းရာဇဝင်ကင်းရှင်းကြောင်းအတည်ပြုပေးခဲ့ပြီးအစိုးရစုံစမ်းစစ်ဆေးသူတွေကစိုးရိမ်ွယ်ရှိတဲ့ကိစ္စရပ်တွေကြောင့်ပယ်ချတဲ့ဂျားကပဲအတည်ပြုပေးခဲ့တယ်လို့ Newbold ကဒီလွှတ်တော်ကော်မတီကိုထုတ်ဖော်ဖွင့်ချခဲ့တာဖြစ်ပါတယ်။အစပိုင်းမှာပယ်ချခံခဲ့ရပေမဲ့ကင်းရှင်းကြောင်းအတည်ပြုပေးခဲ့သူတွေထဲမှာသမ္မတ Trump ရဲ့တမက်ဖြစ်သူလက်ရှိအင်ဂျီရောအချံပေးအရာရှိ Jared Kushner လည်းပါဝင်ပါတယ်။
အမေရိကန်နိုင်ငံအတွင်းမှာပြည်ဝင်ကွင်ရက်ကျော်နေထိုင်ကြသူတွေကိုထိထိရောက်ရောက်နှင်နှင်းဖို့အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့ညွှန်ကြားချက်ဟာအာဖရိကနဲ့အာရှနိုင်ငံတွေကိုအများစုပြစ်မှတ်ထားမှာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုအတွင်းကိုကာလတူပြည်ဝင်ကွင်ဗီဇာနဲ့တရားဝင်ရလာကြပြီးနောက်နေထိုင်ခွင့်ကျော်လွန်နေထိုင်ကြတဲ့နိုင်ငံသားတွေရဲ့12%ခန့်လောက်ကိုပဲအခုညွှန်ကြားချက်နဲ့ဆောင်ရွက်မှာဖြစ်ပါတယ်။အမေရိကန်ပြည်ဝင်ကွင်ဗီဇာရက်ကျော်လွန်နေထိုင်သူအများဆုံးရှိတဲ့နိုင်ငံတွေမှာကျမဆောင်ရနိုင်မဲ့အစီအစဉ်တွေလုပ်ကြဖို့နိုင်ငံခြားရေးဝန်ကြီးနဲ့အမိမြေလုံချွေးဝန်ကြီးတို့ကိုသမ္မတ Trump တနင်္လာနေ့တုန်းကညွှန်ကြားခဲ့တာပါ။ဟိုရင်တုန်းကတည်းကရှိလာတဲ့ American နိုင်ငံအတွင်းပြည်ဝင်ခွင့်ဗီဇာကျော်လွန်နေထိုင်မှုပြဿနာကအခုချိန်မှာတော့ American တွင်တရားမဝင်ရွှေ့ပြောင်းဝယ်ရမှုအများဆုံးဖြစ်စေတဲ့အကြောင်းရင်းဖြစ်နေပါတယ်။ပြီးခဲ့တဲ့2018ခုနှစ်အတွင်းနိုင်ငံခြားသား56,900ဟာပြည်ဝင်ခွင့်ဗီဇာကျော်လွန်နေထိုင်ခဲ့ကြတယ်လို့အမိမြေလုံချွေးဝန်ကြီးဌာနစီးရင်တွေမှာဖော်ပြထားပါတယ်။ဒီအခြေအနေကိုရှင်းချနိုင်ရတဲ့အမေရိကန်မှာအလဲပတ်ဗီဇာပြည်ဝင်ခွင့်ဗီဇာတို့နဲ့လာရောက်ကြပြီးရက်ကျော်နေထိုင်ကြသူ100,000+ကျော်ရှိနေတဲ့နိုင်ငံတွေကိုကြေကြေပြတ်ပြတ်ပြစ်ဒဏ်ခံမှုချမှတ်လို့ဆောင်ဖို့နိုင်ငံခြားရေးဝန်ကြီးနဲ့မိမိလုံခြုံရေးဝန်ကြီးဖြစ်ခက်တတ်တာဝန်ယူထားတဲ့ကဗင်မက်ကလင်ကန်ကိုသမ္မတ Trump ကညွှန်ကြားခဲ့တာဖြစ်ပါတယ်ခင်ဗျာ
VOA American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6:00ကနေ8:00အထိလိုင်းဒိုမီတာ24 kHz 12133လိုင်းဒိုမီတာ40 kHz 8133လိုင်းဒိုမီတာ51 kHz 5805နဲ့လိုင်းဒိုမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA American တန်ရမနေ့ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်။ Reuters သတင်းတောက်တွေဖြစ်တဲ့ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ရဲ့နောက်ဆုံးပြင်ဆင်ချက်အယူခံကို April 20သောအင်္ဂါနေ့မှာနေပြည်တော်ပြည်ထောင်စုတရားလွှတ်တော်ချုပ်ရုံးကပယ်ချလိုက်ပါတယ်။သူတို့နှစ်ဦးကိုရန်ကုန်မြောက်ပိုင်းခရင်တရားရုံးကနိုင်ငံတော်လှည့်ဝတ်ချက်အုပ်ပဒေနဲ့1,900စီချမှတ်ခဲ့တာဖြစ်ပြီးဒီမိန်ကိုတိုင်းတရားရုံးမှာအယူခံဝင်ခဲ့ပေမဲ့ပလတ်လိုက်တဲ့အတွက်ခုလိုပြည်ထောင်စုတရားလွှတ်တော်ချုပ်ရုံးမှာပြင်ဆင်ချက်အယူခံဝင်ခဲ့တာပါ။ရခိုင်ပြည်နယ်စစ်တပ်နယ်မြေရှင်းလင်းနောက်ပိုင်းရွန်ဂျာ9,000နီးပါးဘင်္ဂလားဒေ့ရှ်ဖက်ထွက်ပြေးတာနဲ့အင်းဒင်ရွာရွန်ဂျာ10ဦးအသက်ခံရတာကိုစုံစမ်းခဲ့တဲ့သူတို့နှစ်ဦးကိုရဲကဆေးရဆက်တမ်းတွေပေးခဲ့တာဖြစ်ပြီးနိုင်ငံတော်လှည့်ဝတ်ချက်လက်ဝဲတွေ့မှုနဲ့2019ဒီဇင်ဘာမှာအဖမ်းခံရတာပါ။မနစ်ကစက်တင်ဘာမှာနိုင်ငံတော်လက်ဝဲချက်အုပ်ပဒေနဲ့1,900ချမှတ်တာခံခဲ့ရပါတယ်။သူတို့ရဲ့ပြင်ဆင်ချက်အယူခံကိုတရားလွှတ်တော်ချုပ်ရုံးကပယ်ချခဲ့တာနဲ့ပတ်သက်ပြီးတော့အသေးစိတ်ကိုတော့ဖွင့်မပြောခဲ့ပါဘူး။သူတို့နှစ်ဦးကဒီမလွတ်မြောက်သေးတဲ့အတွက်ဆိုရင်ကြောင့်ကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုဂူတရက်စ်ကပြောတဲ့အပြင်ကုလသမဂ္ဂမြန်မာနိုင်ငံဆိုင်ရာလူ့ခွင့်ဆိုင်ရာအထူးကိုယ်စားလှယ်ယန်ဟီလီလူ့ခွင့်ဆိုင်ရာအာဆီယံလွှတ်တော်အမတ်များအဖွဲ့ APHR ကလည်းဒီဆုံးဖြတ်ချက်ပေါ်စိတ်ပျက်ကြောင်းပြောကြားခဲ့ပါတယ်။
တရုတ်နိုင်ငံအနေနဲ့ဒုတိယအကြိမ်ခေတ်သစ်ပိုလမစီမံကိန်းညီလာခံကြီးကိုတက်မဲ့နိုင်ငံပေါင်း150ကကိုယ်စားလှယ်တွေကိုချိုးဆိုဖို့အသင့်ဖြစ်နေပါပြီ။နိုင်ငံတကာလက်ပံဆက်သွယ်ရေးဆောက်အုပ်အစည်းအဝေးတွေကိုဆွေးနွေးမဲ့ဒီညီလာခံကြီးကိုဒုတိယအကြိမ်ဖြစ်အခုပတ် AP 25ရက်နေ့ကနေ28ရက်အထိဘီဂျင်းမြို့တော်မှာကျင်းပမှာဖြစ်ပါတယ်။သုံးသက်သူတွေကတော့ဒီညီလာခံကတကယ်တမ်းမှာအခြေခံဆောက်အုပ်တည်ဆောက်ရေးတသက်ဆွေးနွေးတာမဟုတ်ပဲအမေရိကန်အော်စာကိုအန်တူဖို့နိုင်ငံတကာမှာတရုတ်နိုင်ငံရေပန်းစားလာတာနဲ့အင်အားကြီးလာတာကိုပြဖို့ချိုးပန်းချက်အဓိကဖြစ်တယ်လို့ထောက်ပြလိုက်ပါတယ်။ BRI လို့တကောက်ခေါ်တဲ့ဒီတရုတ်ရဲ့ခေတ်သစ်ပိုလမစီမံကိန်းကတရုတ်ရဲ့ကြွားလုံးထုတ်တဲ့စီမံကိန်းဖြစ်တယ်လို့အမေရိကန်ဘက်ကပြင်းပြင်းထန်ထန်ဝေဖန်ထားတာမျိုးဒီညီလာခံဖြစ်လာတာကထူးခြားတယ်လို့လည်းသုံးသပ်သူတွေကဆိုပါတယ်။ Washington ခြေစိုက်တရုတ်အမေရိကန်လေ့လာရေးဖွဲ့ကအခြေခံသုတေသီ Sarab Gupta ကဒီညီလာခံကနိုင်ငံရေးရာအင်အားကြီးလာတာကိုပြတာဖြစ်တယ်။ဒီ BRI စီမံကိန်းကတကဘာလုံးအကျိုးရှိတဲ့ဝိသေသနာလက္ခဏာတွေရှိထားတယ်လို့ပုံဖော်ထားတာဖြစ်တယ်လို့ဆိုပါတယ်သုတေသီဂူတာကဆက်ပြီးတကယ်တော့တရုတ်အနေနဲ့ကမ္ဘာဖွံ့ဖြိုးရေးခေါင်းဆောင်ဖြစ်အဓိကနေရာကိုတက်လာပြီးအမေရိကန်ကအခုချွတ်လိုက်တဲ့ဝတ်စုံတက်ကိုကိုယ့်ဟာကိုထိုးဝင်လိုက်တာဖြစ်တယ်လို့ဆိုပါတယ်ခင်ဗ
ျဖိလစ်ပိုင်တောင်ပိုင်းမှာလူပေါင်း16ဦးသေဆုံးခဲ့တဲ့အပင်းမုံအ6.1ပြင်းရရှိတဲ့ငလျင်လှုပ်ခဲ့ပြီးနောက်တနေ့မှာနောက်ထပ်အပင်းငလျင်တစ်ခုထပ်လှုပ်ခဲ့တယ်လို့ အမေရိကန်ဘူမိတိုင်းတာရေးဌာနကပြောပါတယ်အင်္ဂါနေ့လောက်ခဲ့ငရင်ဟာပြင်းအား 6.5 ရှိပါတယ်တနင်္လာနေ့ငလျင်တန်းအပြင်းထန်ဆုံးခန့်ညတဲ့ခရိုင်မှာတိတ်ဆုံးသူအရေအတွက်က16ဦးရှိသွားပြီလို့ဖိလစ်ပိုင်အမျိုးသားကဘေးဆိုင်ရာအဖွဲ့ကပြောပါတယ်
ရုရှားသမ္မတပါတီမှာပါ The Voice
of America သတင်းတွေကိုဒေါက်ခင်မြို့သက်နဲ့ကိုဝင်းမင်းတို့ကတင်ဆက်ခဲ့တာပါအခုတော့သတင်းလွှာတွေကိုထုတ်လွှင့်မှာပါရှင်ရိုက်တာသတင်းတောက်ကိုဝါလုံးနဲ့ကိုကျော်စိုးတို့လွတ်မြောက်ရေးကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်နေနဲ့မဖြစ်မနေဆက်လက်ဆောင်ရွက်သွားမှာဖြစ်ကြောင်းကုလသမဂ္ဂအတွင်းရေးမှူးချုပ်ယုံပြောခွင့်ရပုဂ္ဂိုလ်ကမနေ့ကပြောကြားလိုက်ပါတယ်သူတို့နှစ်ဦးရဲ့နောက်ဆုံးအယူခံကိုပြည်ထောင်စုတရားလွှတ်တော်ချုပ်ကအင်္ဂါနေ့ကပယ်ချလိုက်ပြီးထောင်ဒဏ်9နှစ်ချမှတ်ထားတာကိုဆက်လက်အတည်ပြုလိုက်တဲ့အပေါ်မှာကုလသမဂ္ဂအတွေ့အမှုချုပ်ရဲ့တုံ့ပြန်ချက်နဲ့အတူအခြားနိုင်ငံတကာသတင်းအဖွဲ့အစည်းတွေရဲ့တုံ့ပြန်ချက်တွေကိုစူးစီးတင်ပြမှာပါဧပြီလ23ရက်နေ့နေပြည်တော်ပြည်ထောင်စုတရားလွှတ်တော်ချုပ်ကရိုက်တာသတင်းတောင်နှစ်ဦးရဲ့နောက်ဆုံးအယူခံကိုစီရင်ချက်ချမှာအောက်တရားရုံးတွေကချမှတ်ထားတဲ့ထောင်ဒဏ်9နှစ်အမိန့်ကိုပဲဆက်လက်အတည်ပြုခဲ့ပြီးသူတို့မှာအပြစ်မရှိကြောင်းတင်သွင်းထားတဲ့အယူခံကိုပယ်ချခဲ့ပါတယ်။အခုလိုတရားသူကြီးတွေဘက်ကသူတို့စီရင်ချက်နဲ့ပတ်သက်လို့အသေးစိတ်ကိုထုတ်ဖော်ပြောဆိုခြင်းမရှိခဲ့ပါဘူး။ပြည်ထောင်စုတရားလွှတ်တော်ကနေရိုက်တာသတင်းတောက်တွေကိုဆက်ပြီးအကျဉ်းကျထားဖို့ဆုံးဖြတ်ခဲ့တဲ့အပေါ်ကုလသမဂ္ဂကစိုးရိမ်မကင်းဖြစ်မိကြောင်းနဲ့သူတို့နှစ်ဦးလွတ်မြောက်ရေးကုလသမဂ္ဂတွေ့ရမှုချုပ်အန်တိုနီယိုဂူတာရက်စ်ကဆက်လက်ဆောင်ရွက်သွားမှာဖြစ်ကြောင်းကုလသမဂ္ဂတွေ့ရမှုချုပ်ရုံးရဲ့ပြောခွင့်ရစတီဖင်ဒူဂျရစ်ကမနေ့ကပြုလုပ်တဲ့နယူးယောက်ကုလသမဂ္ဂဌာနချုပ်ကပုံမှန်သတင်းစာရှင်းလင်းပွဲမှာအခုလိုပြောသွားပါတယ်
The Secretary General remains concerned at the continued detention of Walone and Kyo So U. It is unacceptable.
Walone ကိုကျော်စိုးတို့ကိုဆက်လက်ထိန်းသိမ်းထားတဲ့ပုံမှာကုလသမဂ္ဂတွင်းမှုချုပ်အနေနဲ့စိုးရိမ်မကင်ရှိနေစေပါ။ရခိုင်ပြည်နယ်မှာရိုဟင်ဂျာတွေကိုနှစ်ပတ်နှိပ်စက်တဲ့လူခွင့်ရေးချုပ်ပေါင်းမှုကျူးလွန်မှုတွေအဓိကကျတဲ့ချက်တွေကိုသတင်းတင်ပြခဲ့တဲ့အတွက်ဒီသတင်းတောက်နှစ်ဦးတရားစွဲခံရတယ်ဆိုတာလက်ခံနိုင်စရာမရှိပါဘူး။လွတ်လပ်စွာထုတ်ပေါ်ခွင့်တဲ့သတင်းတင်ပြခွင့်ကိုလေးစားလိုက်နာတဲ့အနေနဲ့သူတို့နှူးကိုလှုပ်ပေးဖို့အာဏာပိုင်တွေကိုတွေးမှုချက်ကထပ်တလဲတောင်းဆိုခဲ့တာပါသူတို့လွတ်မြောက်ရေးနဲ့သတင်းသမားတွေကိုအခိုင်အမာကာကွယ်ပေးနိုင်ရေးအတွက်ကုလသမဂ္ဂအနေနဲ့မဖြစ်မနေဆက်ပြီးအားပေးလှုပ်ဆောင်သွားမှာဖြစ်ပါတယ်
အင်္ဂါနေ့မနေ့ပိုင်းကပြည်ထောင်စုတရားလွှတ်တော်ချုပ်ယုံမှာတရားသူကြီးနှစ်ဦးကနေကိုဝါလုံးနဲ့ကိုကျော်စိုးတို့နှစ်ဦးရဲ့အယူခံကိုပယ်ချလိုက်တဲ့စင်ချက်ချမှတ်ပြီးပြချင်းထုတ်ပြန်ခဲ့တဲ့ရိုက်တာသတင်းဌာနအကြီးအကဲ Gilgoff ရဲ့ကြေညာချက်မှာတော့သူတို့နှစ်ဦးဟာဘယ်ပြစ်မှုကိုမှကျူးလွန်ခဲ့ခြင်းမရှိခဲ့တယ်လို့အဲ့ဒီလိုပြစ်မှုကျူးလွန်ပါတယ်ဆိုတဲ့ဆွဆဲချက်တွေအတွက်လည်းတတ်သိအထောက်အထားမရှိကြောင်းဖော်ပြထားပါတယ်တကယ်တဲ့အချက်လက်မှန်မှန်ကန်ကန်နဲ့ထုတ်ဖော်ရေးသားမဲ့သူတို့ရဲ့သတင်းကိုပိတ်ပင်တားဆီးတဲ့အနေနဲ့ရဲတပ်ဖွဲ့ရဲ့အမှုစဉ်ဖမ်းဆီးတာကိုသာခံလိုက်ရတာဖြစ်ပြီးသူတို့နှစ်ဦးအမြန်ဆုံးလွတ်မြောက်ရေးတက်နိုင်တဲ့နည်းလမ်းတွေနဲ့ဆက်လက်ဆောင်ရွက်သွားမှာဖြစ်ကြောင်း Gilgoff ရဲ့ကြေညာချက်မှာရေးသားထားပါတယ်ရိုက်တာသတင်းတောက်တွေရဲ့အယူခံကိုပယ်ချခဲ့တဲ့ပြည်ထောင်စုတရားလွှတ်တော်ချုပ်ရုံးရဲ့ဆုံးဖြတ်ချက်ကိုကြည့်ရင် NLD အရတားအစိုးရလက်ထက်တရားစီရင်ရေးမှာစစ်တပ်ရဲ့လွှတ်မှုချုပ်ကိုင်မှုကိုလွန်ဆန်လို့မရဘူးဆိုတာတွေ့နေရတယ်လို့ဟောင်ကောင်အခြေစိုက်အာရှလူခွင့်ရေးကော်မရှင်ရဲ့မြန်မာနိုင်ငံဆိုင်ရာတာဝန်ခံဦးမင်းလွင်ဦးက VOE ကိုပြောပါတယ်
လွတ်လပ်တဲ့တရားစီရင်ရေးမြန်မာနိုင်ငံမှာရှင်းသုံးနိုင်ခြင်းမရှိသေးဘူးတရားဥပဒေစိုးမိုးရေးအလံဝေးနေသေးတယ်လို့ပဲကျွန်တော်တို့ကတော့ဆုံးသတ်ချင်ပါတယ်ကိုဝါလုံးလို့ကိုကျော်စိုးဦးလို့မှုကလည်းဒီကိစ္စပေါ်ပေါက်လာအောင်တမတော်ကဖိအားပေးတဲ့အတွက်ဒီရေကြီးကနေပြီးတော့တရားဆွဲဆိုရတယ်လို့ကျွန်တော်တို့သိရတယ်လေဒီပုံမှန်နဲ့တရားဆွဲဆိုမယ်ဆိုရင်တမရရဲ့ခွင့်ပြုချက်လူတယ်ဥထင်ကျော်ကလက်မမထိုးပဲအင်္ဂဘူရှင်းသွားခုနေတဲ့အချိန်မှာဒုတိယတမရဦးမြင့်ဆိုရလက်မထိုးပြီးတော့ဖန်ခိုင်းနေစုခဲကူကသမရိုရဲ့စီစဉ်ညွန်ကြားမှုအများကြီးပါတယ်ဆိုတာကိုကျွန်တော်တို့အခဲခါလို့ရတယ်။ဒါကြောင့်တရားရုံးချုပ်အနေနဲ့ကလည်းတစ်ဖက်မှာလည်းသမရိုရဲ့အရာပေးမှုတွေရှိမယ်။တရားရုံးချုပ်မှာတရားသူကြီးချုပ်ကလည်းသမရိုကလာတဲ့လူပဲဖြစ်တယ်။ဥပဒေအရာရှိချုပ်ကလည်းသမရိုကလာတဲ့လူပဲဖြစ်တယ်ဆိုတော့ကဒီမှုမှာကတော့ကျွန်တော်ထင်တယ်လေ3နှစ်လောက်ညီမှပဲပြန်လို့နိုင်မယ်လို့ထင်တယ်။ဒီတိုင်းကတော့ဘူရောသာလုံးမှာမဟုတ်ဘူးလို့ပဲကျွန်တော်တို့မြင်ပါတယ်
ပြည်ထောင်စုတရားလွှတ်တော်ကအယူခံကိုပယ်ချလိုက်တာဟာကိုဝါလုံးကိုကျော်စိုးဦးနဲ့သူတို့ရဲ့မိသားစုတွေအပေါ်မှားယွင်းတဲ့တရားစီရင်မှုဖြစ်ပြီးလွတ်လပ်တဲ့သတင်းစာနယ်ဇင်းအပေါ်မြန်မာအာဏာပိုင်တွေဘက်ကပြစ်မှုကျူးလွန်ခဲ့တာဖြစ်တယ်လို့ CPJ သတင်းသမားများကာကွယ်စောင့်ရှောက်ရေးအဖွဲ့အရှိတောင်အာရှဆိုင်ရာအကြီးအကဲ Sean Crispin ကပြောပါတယ် တို့နှောင်းအနေနဲ့အချင်းတောင်ထဲမှာမနေသင့်ပဲသူတို့အလုပ်ဖြစ်တဲ့တရင်အလုပ်ကိုဆက်ပြီးလုပ်နိုင်ဖို့လှုပ်ပေးတင်ကြောင်းနဲ့သူတို့နှောင်းအပေါ်အခုလိုပြစ်ဒဏ်ဆင်ချက်ချမှတ်ထားတာဟာမြန်မာနိုင်ငံရဲ့ဂုဏ်သိက္ခာကိုထိခိုက်စေကြောင်းရှွန်ခရစ်ပင်းကဆိုပါတယ်။အလားတူအမေရိကန်နိုင်ငံဝါရှင်တန် DC မြို့အခြေဆိုင် National Press Club နိုင်ငံသားသတင်းတောင်များအဖွဲ့ကလည်းပြည်ထောင်စုတရားလွှတ်တော်ချုပ်ရုံးကနေရိုက်တာသတင်းတောင်နှစ်ယောက်လုံးရဲ့ထောင်ဒဏ်ဆင်ချက်တွေကိုထပ်မံအတည်ပြုခဲ့တဲ့ဆင်ချက်အပေါ်မခံရနိုင်ဖြစ်မိကြောင်းမနေ့ကကြေညာချက်ထုတ်ပြန်ခဲ့ပါတယ်။ဒီလိုမှန်ကန်မှုမရှိတဲ့တရားစီရင်မှုကိုပယ်ဖျက်ဖို့မြန်မာသမ္မတကိုတောင်းဆိုကြောင်း National Press Club ဥက္ကဋ္ဌ Elsin Kojet ကပြောပါတယ်။ရိုက်တာသတင်းတောင်နှစ်ဦးဟာသူရဲကောင်းတွေသာဖြစ်ပြီးရာဇဝတ်သားတွေမဟုတ်ကြောင်းသူကဆိုပါတယ်။ရိုက်တာသတင်းတော်နှစ်ဦးရဲ့အကျိုးဆောင်ရှေ့နေဦးခင်မောင်စောကလည်းပြည်ထောင်စုတရားလွှတ်တော်ရဲ့ဆုံးဖြတ်ချက်ကိုစိတ်ပျက်မိကြောင်းနဲ့တရားစီရင်လွတ်လပ်ခွင့်အပါအဝင်သတင်းလွတ်လပ်ခွင့်နဲ့နိုင်ငံရဲ့ဂုဏ်သိက္ခာကိုထိခိုက်စေကြောင်းသတင်းတော်တွေကိုတရားရုံးကအထွတ်မှပြောကြားခဲ့ပါတယ်။သူတို့နှစ်ဦးလွတ်မြောက်ရေးအတွက်တမနာရဲ့လွန်ငင်းချမ်းသာခွင့်အပါအဝင်အခြားနည်းလမ်းတွေကိုဆက်လက်ရှာဖွေကြိုးပမ်းသွားမယ်အကြောင်းလည်းရှေ့နေဦးခင်မောင်စောကပြောပါတယ်ရှင်။ပုတ်တပုနေ့နေနဲ့ခင် VOA မြန်မာပိုင်းစီစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်။ April 25ရက်နေ့ကနေ28ရက်နေ့အထိတရုတ်နိုင်ငံမှာကျင်းပမယ့်ဒုတိယအကြိမ် BRI ခေတ်သစ်ပိုလန်မှစီမံကိန်းနိုင်ငံတကာညီလာခံကြီးကိုတက်ရောက်ဖို့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ဟာဒီကနေ့မြန်မာနိုင်ငံကနေစတင်ထွက်ခွာမှာပါ။ဒီခီးစဉ်ရဲ့ထူးခြားချက်နဲ့ပတ်သက်လို့မြန်မာအရေးအကဲခတ်တချို့ကိုကိုဝင်းမင်းကမေးမြန်းပြီးတော့စူးစီးတင်ပြမှာပါရှင
်။ဟုတ်ကဲ့ပါ။နိုင်ငံတော်အတိုင်းပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ရဲ့အခုတရုတ်ပြည်ခီးစဉ်ကအရေးပါတယ်လို့ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်သွားခဲ့တဲ့ခီးစဉ်နောက်ပိုင်းဖြစ်တာမို့ညှိနှိုင်းရမှုတွေပိုများနိုင်တယ်လို့မြမအရေးကျွမ်းကျင်သူဂျော့ချ်တောင်းတက္ကသိုလ်ကဂုဏ်သူဆောင်ဘာမခဒေးဗစ်စတိုင်ဘတ်ကသုံးသပ်ပြပါတယ
် This important that she go and that she had big continue
ကျွန်တော်ထင်ပါတယ်ဒေါက်တာဆန်းစုကြည်အခုတရုတ်ကိုသွားတာကတရုတ်နဲ့ဆက်ဆံရေးဆက်ကောင်းနေတာကိုကြားတဲ့အတွက်အရေးကြီးပါတယ်ဒါပေမဲ့ဒီခီးစဉ်မှာဒေါက်တာဆန်းစုကြည်အနေနဲ့ခက်ခဲခက်ခဲဖြည့်ရှင်းရမယ်တောင်းဆိုချက်တွေကြားမှာညံ့နေတဲ့သဘောရှိပါတယ်တမရော်ဘက်ကတောင်းဆိုထားတာတွေရှိမယ်တရုတ်နဲ့ဆက်ဆံရေးဆက်ကောင်းစေခြင်းနဲ့တောင်းဆိုချက်ရှိမယ်နောက်တရုတ်ရဲ့မြေဆုံစီမံကိန်းကိုစန့်ကျင်နေတဲ့လူမှုအဖွဲ့အစည်းတွေရှိတယ်ဒီတောင်းဆိုချက်တွေအားလုံးကိုဖြည့်ရှင်းပေးခြင်းစိတ်ရှိမရှိကတော့တပိုင်းပေါ့နော
်ဒါအပြင်ပမခစတိုင်းဘက်ကပဲအရင်လက်ဗရောင်းတောင်ကျင်းနီစီမံကိန်းမှာတုန်းကလည်းဒေါန်ဆန်းစုကြည်အနေနဲ့ပြည်သူတွေစန့်ကျင်တဲ့ကြားကတမရော်စိတ်မဆူအောင်ခက်ခက်ခက်ခဲဆုံးဖြတ်ခဲ့ရတာကြောင့်အခုလဲအလားတူခက်ခဲနိုင်တယ်လို့ပြောပြပါဗျ။ဒီတရုတ်ရဲ့ခေတ်သစ်ပိုလန်မှစီမံကိန်းညီလာခံမှာတခြားနိုင်ငံတွေလည်းပါတာဖြစ်ပေမဲ့တရုတ်သမ္မတနဲ့တော့ဒေါန်ဆန်းစုကြည်တွေ့ပြီးစီးပွားရေးဇင်းကြံလန်ကိစ္စတွေဆွေးနွေးနိုင်တယ်လို့မြန်မာနိုင်ငံဆိုင်ရာအမေရိကန်သံမှုဟောင်းပရစ်ဆလာကလပ်ကထောက်ပြပါဗ
ျ။ Sure there'll be a meeting on the side.with Xi Jinping.
ဒေါက်ဆန်းစုကြည်အနေနဲ့အစည်းအဝေးပြင်ပမှာတမနာရှီကျင်းပင်နဲ့တွေ့ဖို့ရှိမှာပါ။အဲ့ဒီမှာတရုတ်မြန်မာစီးပွားရေးဇင်းကြံလန်းကိစ္စပါလာနိုင်ပါတယ်။ဘလို့ဆက်ဖြစ်မလဲဆိုတာကတော့စောင့်ကြည့်ရမှာပေါ့နော်။ဒါပေမဲ့ဒီလန်းကိစ္စစပြီးရှေ့ဆက်လုပ်ဖို့တရုတ်ဘက်ကတိုက်တွန်းမှာပါ။ဒါပေမဲ့မြန်မာအစိုးရဘက်ကတော့ဘလို့တုံ့ပြန်မလဲမသိသေးပါဘူး
။ Priscilla Club ကဆက်ပြီးမြန်မာအစိုးရဘက်ကတော့အခုလိုတရုတ်ရဲ့စီမံကိန်းကြီးတွေကိုနောက်တွန့်နေတဲ့သဘောရှိတယ်လို့အခုလိုဆက်သုံးသပ်ပြပါတယ
်။ My impression is that NAPIDO the government in NAPIDO is going to be very
NAPIDO ကမြန်မာအစိုးရအနေနဲ့တော့တရုတ်ရဲ့ကြီးမားတဲ့စီမံကိန်းတွေနဲ့ပတ်သက်ပြီးအထူးကိုသတိထားပြီးရှေ့ဆက်ဖို့စဉ်းစားမှာပါ။ဘာလို့လဲဆိုတော့တရုတ်ကကန့်လန့်တဲ့ငွေချေးတဲ့ပုံစံမျိုးကိုမယူချင်လို့ပါ
။ဒါအပြင်အခုခီးစဉ်မတိုင်ခင်လေးမှာပဲမြန်မာနိုင်ငံထဲမှာမြစ်ဆုံစီမံကိန်းဆန့်ကျင်မှုတွေဖြစ်နေတာမို့ဒီခီးစဉ်မှာဘာထူလာနေတယ်လဲလို့မြေယာမှာသံမှုဟောင်းပရစ်ဆလာကလပ်က
I think it's inevitable that the Chinese will continue
ကျွန်မထင်ပါတယ်တရုတ်ဘက်ကတော့မြစ်ဆုံကိုပြန်လုပ်ဖို့ဆက်တွန်းမှာတေးကြပါတယ်ဒါပေမဲ့မြန်မာဘက်ကတော့ခုလိုပြန်လုပ်ပေးဖို့အနေအထားမတွေ့ရသေးပါဘူ
းဒါပေမဲ့ပါမော့ခစတိုင်ဘက်ကတော့ဒေါန်ဆန်းစုကြည်အနေနဲ့ခက်ခဲခက်ခဲညှိနှိုင်းရမှာဖြစ်နိုင်ခြေရှိတာတွေကိုအခုလိုရှင်းပြပါတယ
် We'll get more of the electricity we will get it sooner
မြန်မာပြည်ဘက်ကနေလျှက်စစ်တာပို့ရအောင်ရမြန်ရအောင်ညှိတာမျိုးနောက်ဒီဆဲကြီးကိုအရွယ်စားရှော့ဖို့ညှိတာမျိုးအဓိကကတော့ဒီဆဲရဲ့ဆိုးကျိုးဖြစ်လာနိုင်တာတွေကိုရှော့ချနိုင်မဲ့နီလန်းအလုံးနဲ့အပေးယူလို့ညှိတာမျိုးပေါ့နော်ဒါပေမဲ့ဘလို့ဆဲပဲဖြစ်ဖြစ်အတင်းဆက်လုပ်မယ်ဆိုရင်တော့ဒေါန်ဆန်းစုကြည်အတွက်2020ရွေးကောက်ပွဲမှာအထိနာစေနိုင်ပါတယ
်ပမခဆိုင်ဘက်ကဆက်ပြီးအခုချိန်ကတရုတ်နိုင်ငံရဲ့မြန်မာနိုင်ငံပေါ်ဩစာပိုကြီးလာတာမို့
Since
the Rakhine situation with the Rohingya, because China has basically...
Rakhine binema Rohingya pjatana phit la pi gare ga tiyo ba ga myama soya go thauk khan ka kwe pi de American ne anaw naingan soya re ga ro ka kwe ma pi be phi ya pi la de ai di do tiyo oza ga myama naingan ma ayin hnit twi that a myaji po ji la da bo di ji ma la de tiyo oza ne a tin taung so la nai na re ga ဘယ်မြန်မာအစိုးရအတွက်မဆိုပြဿနာရှိပါတယ
်ဒါပေမဲ့တရုတ်အစိုးရအနေနဲ့လည်းအရင်တရုတ်မြန်မာအထီးကရုံဖြစ်ခဲ့မှုတဲ့မြန်မာနိုင်ငံမှာအခုလူမျိုးရေးအမျိုးသားရေးကိစ္စတွေခေါင်းထောင်လာတာကိုနားလည်ပြီးမြန်မာလူထုအများစုမကြိုက်တာကိုအတင်းစွမလို့သင်ဘူးလို့ဆက်ထောက်ပြပါတယ
် And the Chinese government has to understand this and take steps to
တရုတ်အစိုးရအနေနဲ့အခုလိုလူမျိုးရေးမျိုးသားရေးဝါဒတွေခေါင်းထောင်လာတာကိုနားလည်ပြီးချော့ချနိုင်အောင်လုပ်ဖို့လိုပါလိမ့်မယ်အရင်နောက်မကြသေးခင်ပေါ့နော်မြန်မာပြည်ကတရုတ်တွေကတော့ဒီပြဿနာကိုလုံးဝသတိပြုမိကြပါလိမ့်မယ်ဒါပေမဲ့ဘေကျင်းကအစိုးရကသတိပြုမိမမိကတော့နောက်တစ်ပိုင်းပေါ့နော
်ဒါအပြင်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ရဲ့အခုတရုတ်ခီးစဉ်တဲ့မှာမြန်မာနိုင်ငံကငြိမ်းချမ်းရေးကိစ္စတွေကိုလည်းဆွေးနွေးဖို့ရှိနိုင်တယ်လို့သုံးသပ်သူတွေကဆိုပါတယ်ခင်ဗျာ
ကိုဝင်းမင်းမှာနောက်ပိုင်းမှာလဲဒေါက်တာဆန်းစုကြည်ရဲ့တရုတ်ခီးစဉ်နဲ့ပတ်သက်တဲ့တရုတ်မြန်မာဆက်ဆံရေးအလားအလာခေါင်းစဉ်နဲ့အင်္ဂါနေ့ညတိုက်ရိုက်လည်လိုက်အစီအစဉ်ကိုနားဆင်ရဖို့ရှိပါတယ်ထိုင်းမြန်မာနယ်စပ်ကမေလဒုက္ခသည်စခန်းတွင်ထိုင်းနယ်ခြားဆောင်တပ်နှင့်ထိုင်းအာဏာပိုင်တွေကမိနစ်မိနစ်စောကြီးကဝင်ရောက်စစ်ဆေးရမှာဒုက္ခသည်စခန်းတွေကမူရီစေဝါနဲ့ပတ်သက်နေတဲ့လူလေးယောက်ကိုဖမ်းဆီးသွားခဲ့ပါတယ်။ VOA မြန်မာပိုင်းသတင်းတောက်မတ်အေးမာကသတင်းပေးပို့ထားပါတယ်ရှင်
။ထိုင်းမြန်မာနယ်စပ်တက်ခရိုင်တဆောင်ရမ်းမြို့နယ်အတွင်မေလဒုက္ခသည်စခန်းကနေရာ၅နေရာကိုဧပြီလ23ရက်နေ့မနေ့ပိုင်းမှာပဲထိုင်းနယ်ခြားဆောင်တပ်အမှတ်35အမှတ်3933အမှတ်3938တပ်ဖွဲ့ဝင်တွေကဝင်ရောက်ရှာဖွေမှုလုပ်ခဲ့ပြီးမူရီစေဝါနဲ့ပတ်သက်သူ၄ဦးကိုဖမ်းဆီးခဲ့တာပါပြီးရင်ဒုက္ခသည်ကော်မတီရဲ့ဥက္ကဋ္ဌဦးရောဘတ်ထွေးကတော့အခုလိုပြောသွားပါတယ
်သူတို့အဲဒီပတ်သက်ရောက်ဝင်လာပြီးတော့အဲဒီပြင်းနေသွားရှာတယ်ရှာတော့သူတို့ကလူတွေရောက်ဖမ်းသွားတယ်မူရီစေဝါပါတော့သူတို့ကပလေးရအဲဒီဖမ်းသွားတယ်
ဝင်ရောက်စစ်ဆေးမှုတွေအတွင်းမူရီစေဝါနဲ့ပတ်သက်နေတဲ့ဒုက္ခသည်တွေနေထိုင်ရာရပ်ကွက်တွေကိုအဓိကဝင်ရောက်ရှာဖွေခဲ့ကြပြီးစစ်ဆေးမှုတွေပြုလုပ်ခဲ့ရမှာအမျိုးသားလေးဦးဟာစိတ်ကြွဆေးတွေတုံးဆွဲထားတာကိုစစ်ဆေးတွေ့ရှိခဲ့ရကြောင်းစစ်ဆေးအရာမူရီစေဝါတုံးဆွဲနေတာတွေကိုတွေ့ရတဲ့အတွက်စလွန်ကဒိုလာအလီဆိုင်နဲ့ဘာစာရီစတဲ့အမိရှိတဲ့လူလေးဦးကိုတဆောင်ရမ်းမြို့နယ်စေယုံကိုပို့ဆောင်ခဲ့ပြီးဆက်လက်စစ်ဆေးမှုတွေပြုလုပ်နေတယ်ဆိုပြီးထိုင်းအနာပိုင်တွေကဆိုပါတယ်ထိုင်းမြန်မာနယ်စပ်ဒုက္ခသည်စခန်းတွေမှာနေထိုင်နေကြသူတွေကရာဇဝတ်မှုတွေနဲ့ပတ်သက်နေသူတွေမူရစ်စေဝါရောင်းဝယ်မှုတွေမှာပါဝင်ဆက်နွယ်နေမှုတွေကိုကာကွယ်စားသိနိုင်ဖို့ဖြစ်တယ်ဆိုပြီးတဆောင်ရမ်းမြို့နယ်အုပ်ချုပ်ရေးမှူးနိုင်ပရာထစ်ပိုထရင်ကပြောဆိုသွားခဲ့ပါတယ်ဒုက္ခသည်စခန်းအတွင်းကိုဝင်ရောက်ရှာဖွေစစ်ဆေးခဲ့ရမှာအနံ့ခံခွေးတွေကိုပါတုံးပြီးဝင်ရောက်ရှာဖွေခဲ့တာဖြစ်ပါတယ်ထိုင်းမြန်မာနယ်စပ်မှာဒုက္ခသည်စခန်း6ခုရှိပြီးမေလဒုက္ခသည်စခန်းမှာတော့ဒုက္ခသည်4000ကျော်လောက်ခိုးလုံနေထိုင်နေတာဖြစ်ပါတယ်ရှင
် VOA သတင်းတောက်မှတ်အေးမှာပါသီရိလင်္ကာနိုင်ငံမှာခရစ်ယာန်တွေရဲ့ဘာသာရေးအထွတ်အမြတ်နေ့ဖြစ်တဲ့ Easter တနင်္ဂနွေနေ့ကဘုံဖောက်ခွဲတိုက်ခိုက်မှုတွေကိုစုံစမ်းစစ်ဆေးတဲ့နေရာမှာဩစတြေးလျပြည်ထောင်စုရဲတပ်ဖွဲ့ရဲ့အကြမ်းဖက်မှုတံပြန်နှိမ်နင်းရေးအရာရှိတွေပူးပေါင်းဆောင်ရွက်သွားမှာဖြစ်တယ်လို့ဩစတြေးလျဘက်ကအတည်ပြုပါတယ်။ IS Islamic အစွန်းရောက်အဖွဲ့ကတော့တိုက်ခိုက်မှုကသူတို့လက်ချက်ဖြစ်တယ်လို့ပြောဆိုပေမဲ့တသက်အထောက်အထားတော့မပြပါဘူး။ဩစတြေးလျနိုင်ငံ Sydney ကနေ VOA သတင်းတောက် Phil Mercer သတင်းပေးပို့ထားတာကိုမတ်တန်ကီထိုက်ကပြောပြမှာပါ။သီရိလင်္ကာနိုင်ငံမှာပြီးခဲ့တဲ့တနင်္ဂနွေနေ့ကခရီးရန်တွေရဲ့ဘာသာရေးအထွတ်အမြတ်နေ့ခရစ်တော်ရှင်ပြန်ထမြောက်တော်မူရာ Easter တနင်္ဂနွေနေ့မှာခရီးရန်ဖျားเจ้าနေတဲ့ဟိုတယ်တွေတိုက်ခိုက်ခံခဲ့ရပြီးလူပေါင်း300ကျော်သေဆုံးရာနဲ့ချီထန်ရာရပါတယ် Easter တနင်္ဂနွေဖျားเจ้าတဲ့ဝတ်ပြုသူခရီးရန်ဘာသာဝင်အများအပြားအပါဝင်သေဆုံးထန်ရာရသူတွေထဲမှာသီရိလင်္ကာနိုင်ငံသားတွေကအများစုဖြစ်ပါတယ်သီရိလင်္ကာနိုင်ငံမှာနိုင်ငံတော်အရေးပေါ်အခြေအနေကြီးညာထားသလိုလူပေါင်း300ကျော်တည်ဆုံရမှုအတွက်နိုင်ငံတော်ချီခွဲဝမ်းနည်းပွဲနေ့အဖြစ်လဲသီရိလင်္ကာသမ္မတမာသရီပါလာစရီစနာကကြေညာထားပါတယ်။ Easter နေ့တိုက်ခိုက်မှုအတွင်းတည်ဆုံခရသူတွေကိုအောက်မေ့အမှတ်ရတဲ့အနေနဲ့မြို့တော်ကိုလံဘိုကပြည်သူတွေခဏတာတိတ်ဆိတ်ငြိမ်သက်ခဲ့ကြတဲ့အင်္ဂါနေ့မနေ့ခင်းမှာပဲ Islamic အစွန်ရောက် IS အဖွဲ့ကတိုက်ခိုက်မှုကသူတို့လက်ချက်ဆိုပြီးသူတို့ရဲ့ ACME သတင်းအေဂျင်စီကနေဖော်ပြခဲ့ပါတယ်။သ
တရလင်ကဝန်ကြီးချုပ်ရနေဝီကရာမင်စင်ကတော့ IS အဖွဲ့ရဲ့ပြောဆိုချက်တွေကိုစုံစမ်းရေးမှုတွေကဆန်းစစ်နေတယ်လို့ပြောပါတယ
် We certainly the security apparatus has the view that they have
လူလူရေးဆိုင်ရာချက်လက်တွေစူးစမ်းမှုအရာနိုင်ငံခြားနဲ့ဆက်ဆက်မှုရှိရဲ့လို့ကျွန်တော်တို့အနေနဲ့ရှုမြင်ပါတယ်နောက်ဒီလိုဆက်ဆက်မှုရှိရဲ့ဆိုတာကိုအထောက်အထားတချို့ကလည်းတက်တည်ထူနေပါတယ်ဒါကြောင့် IS အဖွဲ့ဘက်ကအခုလိုပြောဆိုလာတာကိုဆန်းစစ်သွားမှာပါIS နဲ့ဆက်ဆက်မှုရှိရဲ့လို့လည်းတန်ရရှိထားပါတယ
်ပြီးခဲ့တဲ့လတုန်းကနယူးဇီလန်နိုင်ငံ Christchurch မြို့ကမွတ်စလင်ပလီနှစ်ခုတိုက်ခိုက်ခဲ့ရမှုကိုလက်တုံပြန်တဲ့အနေနဲ့အခုလိုတိုက်ခိုက်တာဆိုတော့သရီလင်ကာကာကွယ်ရေးဝန်ကြီးဌာနရဲ့အစီရင်ခံတင်ပြချက်ကိုလည်းစုံစမ်းရင်းမှုတွေကလေ့လာသုံးသပ်နေတယ်လို့ဝန်ကြီးချုပ်ကအင်္ဂါနေ့နှောင်းပိုင်းမှာပြောဆိုခဲ့ပါတယ်တေဆုံးသူတွေထဲမှာနိုင်ငံသားသား32ဦးကိုတော့ဘယ်သူတွေဖြစ်တယ်လဲဆိုတာကိုသရီလင်ကာနိုင်ငံသားရေးဝန်ကြီးဌာနကထုတ်ဖော်ထားပြီးဖြစ်ပြီးတရားစင်ကျော်ကတော့ပျောက်ဆုံးနေပါတယ်တေဆုံးသူတွေထဲမှာအမေရိကန်ဗြိတိန်တရုတ်နဲ့အိန္ဒိယနိုင်ငံသားတွေလည်းပါဝင်ပါတယ်ဒိမတ်နိုင်ငံစီးပွားရေးလုပ်ငန်းရှင်ကြီးရဲ့ကလေးသုံးဦးလည်းတေဆုံးခဲ့ရပါတယ်နောက်ဩစတြေးလျကဆယ်နှစ်အရွယ်သမီးဖြစ်သူနဲ့မိခင်တို့လည်းတေဆုံးခဲ့ပါတယ်Australia ဝန်ကြီးချုပ် Scott Morrison ကအခုလိုပြောပါတယ
် Two Australians have lost their lives in this
Fire we are slide ပြုံလိုက်တဲ့ဖြတ်မှုကြီးတွေ Australia နိုင်ငံသားလူဦးရေတည်ဆုံးရှုံးခဲ့ရပါတယ်သူတို့မိသားစုတွေနဲ့ထပ်တူဝမ်းနဲ့ကြေကွဲရသလို Australia ပြည်သူအားလုံးလည်းထပ်တူကြေကွဲဝမ်းနဲ့ကြမှာသိကြပါတယ
်တရီလင်ကာမှာတိုက်ခိုက်ခဲ့သူတွေကိုရှာဖွေရေးကူညီဖို့အတွက်ဩစတြေးလျပြည်ထောင်စုရဲတပ်ဖွဲ့ဝင်တွေကိုဆေးလွှတ်မယ်လို့လဲဩစတြေးလျဝန်ကြီးချုပ်မော်ရီဆန်ကပြောပါတယ်။ဩစတြေးလျပြည်ထောင်စုရဲတပ်ဖွဲ့အနေနဲ့ကတော့နိုင်ငံတကာကျန်းဖက်ဝါဒဆွဲကျန်းချုပ်ရက်ဆက်မှုတွေမှာအတွေ့အကြုံရှိပါတယ်။2002ခုနှစ်အောက်တိုဘာလတုန်းကအင်ဒိုနီးရှားနိုင်ငံအပန်းဖြေကျွန်းဘာလီမှာဘုံခွဲတိုက်ခိုက်မှုတွေကိုစုံစမ်းစစ်ဆေးမှုတွေမှာဩစတြေးလျပြည်ထောင်စုရဲတပ်ဖွဲ့ကအရေးပါတဲ့အခန်းကဏ္ဍကပါဝင်ဆောင်ရွက်ခဲ့ပါတယ်။ဘာလီတိုက်ခိုက်မှုအတွင်းလူ200ကျော်သေဆုံးခဲ့ရပြီးဩစတြေးလျနိုင်ငံသား88ဦးပါဝင်ခဲ့ပါတယ်။ဩစတြေးလျဆိုင်ရာသီရိလင်ကာကောင်စင်ဝင်လာဝက်ကရာမန်တွန်ကတော့ဩစတြေးလျရဲ့ကျွမ်းကျင်မှုကအရေးပါလိမ့်မယ်လို့ပြောပါတယ်။
We welcome the support of the Australian Prime Minister.
ဩစတြေးလျဝန်ကြီးချုပ်ရဲ့ထောက်ပံ့မှုကိုချိုးဆိုပါတယ်။ဩစတြေးလျဟာသီရိလင်ကာရဲ့ရင်းနှီးတဲ့မဟာမိတ်အဖြစ်အစဉ်ရှိနေပါတယ်။ဘယ်အတိုင်းတာဒီထောက်ပံ့ကူညီမယ်ဆိုတာတော့မသိသေးပါဘူးအစာအဆုံးအပြည့်စုံကမ်းလှမ်းမယ်လို့ယုံကြည်ပါတယ်အခုလောလောဆယ်မှာတော့ဩစတြေးလျကာကွယ်ရေးတပ်ဖွဲ့ဝင်တထောင်ကသီရိလင်ကာမှာရောက်ရှိနေပါတယ
်တိုက်ခိုက်မှုတွေဖြစ်ပြီးနိုင်ပိုင်းအချာမှာရဲတပ်ဖွဲ့ရဲ့စီးနှင်ရှာဖွေမှုတွေအတွင်းတန်တရားရှိသူ24ယောက်ကိုဖမ်းဆီးထားပါတယ်အစ္စလာမစ်ဂျီဟတ်အဖွဲ့ဖြစ်တဲ့ NTJ National Tawhid Jamaat ကတိုက်ခိုက်မှုကိုကြိုးကန်ဆောင်ရွက်တာလို့ယူဆခံထားရပါတယ်။ပြီးခဲ့တဲ့တနင်္ဂနွေနေ့ဘုံခွဲတိုက်ခိုက်မှုရဲ့လက်သက်အဖြစ်ဆွဆွဲထားတဲ့အဖွဲ့နဲ့ပတ်သက်ပြီးသရစ်လင်ကာအနာပိုင်တွေကိုအရင်ကသတိပေးထားကြတယ်ဆိုတာတွေလည်းထွက်ပေါ်လာပါတယ်။ဒီလအစောပိုင်းမှာပဲချင်းချောက်မှုတစ်ခုရှိနေကြောင်းအမေရိကန်နဲ့အိန္ဒိယလုံခြုံရေးအဖွဲ့တွေကသရစ်လင်ကာကိုသတိပေးထားတယ်ဆိုပြီးလဲအမေရိကန်မီဒီယာမှာဖော်ပြပါတယ်။အမေရိကန်နိုင်ငံသားဝန်ကြီးဌာနဘက်ကတော့ခီးသွွားသတိပေးချက်ထဲမှာနောက်ထပ်တိုက်ခိုက်မှုဖြစ်နိုင်ခြေတွေကိုသတိပေးထားပါတယ်။ဩစတြေးလျနိုင်ငံသားတွေသီရိလင်ကာကိုမသွားကြဘို့လဲဩစတြေးလျအစိုးရကတိုက်တွန်းပြောဆိုထားပါတယ်ရှင်
။ကျေးဇူးပါမသိင်္ဂီထားရေဗုဒ္ဓဘူးနေ့နေနေခင် VOA မြန်မာပိုင်းအစီအစဉ်ကို Washington DC ကနေတိုက်ရိုက်ထုတ်လင်းနေပါတယ်။မကြာခင်မှာတော့အင်္ဂါနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်ကိုနားဆင်ရမှာပါ။
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါဖမ်းယူနားဆင်နိုင်ပါတယ်။ ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါမြန်မာစံတော်ချိန်မနေ့6နာရီခွဲပါပြီ VOE မြန်မာပိုင်းရဲ့ဗုဒ္ဓဘုနေ့နေ့နဲ့ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနေ့9နာရီအထိဆက်လက်ထုတ်လွှင့်သွားမှာပါကျမတို့နေ့နဲ့ခင်းအစီအစဉ်အတွက်မီတာလိုင်းအပြောင်းလဲတချို့ရှိကြောင်းအသိပေးခြင်းပါတယ်လိုင်းတိုမီတာ24 40 51နဲ့လိုင်းလက်မီတာ190တို့ကနေကျမတို့ထုတ်လွှင့်နေပါတယ်ရှင်အခုဒုတိယပိုင်းနာရီဝက်အတွက်အပတ်စဉ်ကဏ္ဍတွေကိုတင်ဆက်တဲ့အခါမှာတော့
ကုန်လွန်သွားခဲ့တဲ့အစိုးရအများကြီးရဲ့ဂတိဝင်များကိုနောက်တက်လာတဲ့အစိုးရကလိုက်နာစောင့်ထိရမယ်ဆိုတာကပြည်သူကရွေးချယ်တဲ့ပြည်သူ့လွှတ်တော်ရဲ့ဒီဂျူရီဂါဗာမင့်တူဒီဂျူရီဂါဗာမင့်မျိုးသားဖြစ်တယ်မှာ
ဒါကတော့တရုတ်မြန်မာဆက်ဆံရေးအလားအလာနဲ့ပတ်သက်လို့ဆွေးနွေးထားတဲ့အင်္ဂါနေ့ညတိုက်ရိုက်လေးလိုင်းအစီအစဉ်ကိုတင်ဆက်တဲ့အခါမှာအပြည့်စုံနားဆင်ရဖို့ရှိပါတယ်။နနက်ခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုလည်းနားဆင်ကြရမှာပါ။အခုတော့ကမ္ဘာသတင်းမီဒီယာတွေမှာဖော်ပြတဲ့မြန်မာနိုင်ငံဆိုင်ရာစောင့်မတ်ချို့ကိုမူရင်းအပေါ်မပြတ်ဒေါခင်မျိုးသက်နဲ့ဒေါ်လှလှတန်းတို့ကတင်ဆက်မှာပါ
။အခုတင်ပြပေးမှာကတော့မြန်မာနဲ့ကြံကဘာကြီးမှာဒီမိုကရေစီဟာကျိုးရမ်းပေါ်မှာရှောက်နေတဲ့အနေအထားရောက်နေပြီဆိုတဲ့ခေါင်းစဉ်နဲ့အင်္ဂါနေ့ထုတ် The Washington Post သတင်းစာပါအက်ဒီတာဘုတ်ဖွဲ့အမြင်ဆောင်ပါဖြစ်ပါတယ်။ Ranger Muslim လူနည်းစုတွေနဲ့ပတ်သက်တဲ့သတင်းအတွက် Pulitzer ဆုဒီလာထဲမှာရခဲ့တဲ့ Writers သတင်းဌာနကသတင်းသမားတွေထဲမှာမြန်မာနိုင်ငံကသတင်းတောက်နှစ်ယောက်ဖြစ်တဲ့ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့နှစ်ဦးလည်းပါနေပေမဲ့သူတို့ကတော့မိသားစုအပေါင်းအသင်းတွေနဲ့မပြောနိုင်ပါဘူးတဲ့။ဘာကြောင့်လဲဆိုတော့သူတို့ဟာထောင်ထဲမှာရောက်နေတာဖြစ်တယ်လို့ဒီလိုထောင်ကျနေတာကလည်းတရားမျှတမှုမရှိဘူးလို့ဆိုပါတယ်။ရခိုင်မြောက်ပိုင်းမှာလုံခြုံရေးတပ်သားတွေရဲ့နေမြေရှင်းလင်းရေးနောက်ပိုင်းရိုဟင်ဂျာ9သိန်းကျော်ဘင်္ဂလားဒေ့ရှ်ဖက်ထွက်ပြေးကြတာတွေနဲ့အင်ဒီယရောရိုဟင်ဂျာ10ဦးအသက်ခံရတာနဲ့ပတ်သက်ပြီးဒီသတင်းတောက်2ဦးအပါအဝင် Writers အဖွဲ့ကသတင်းတွေတင်ပြခဲ့တာပါတဲ့။ဒီမြန်မာသတင်းတောက်2ဦးကိုရဲကစီရစတန်းတွေပေးအကွက်ဆင်းပြီးနိုင်ငံတော်လှည့်ဝဲစီရစတန်းတွေလက်ဝဲတွေ့မှုနဲ့ထောင်ဒဏ်9နှစ်ပြစ်ဒဏ်ချမှတ်ခဲ့တာဖြစ်ပြီးသူတို့ရဲ့နောက်ဆုံးအကြိမ်အယူခံအတွက်အင်ကာနေမှာအဆင့်အမြင့်ဆုံးတရားရုံးကပယ်ချတာကိုခံခဲ့ရတာဖြစ်ပါတယ်။မြန်မာနိုင်ငံအတွက်လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်နဲ့သတင်းလွတ်လပ်ခွင့်တွေကိုမန်တိုင်ဖြစ်နဲ့တတ်မှတ်ထားတဲ့ဒေါင်ဆန်းစုကြည်ဟာသူနေအခြေချုပ်ကြနေတုန်းကစစ်တပ်ကိုမတုံမလှုပ်ကြံ့ကြံ့ခိုင်းရင်ဆိုင်တွန်းလှန်ခဲ့ပေမဲ့အခုအရက်သားအစိုးရဖြစ်လာချိန်မှာတော့ဒီစစ်ဘုံချုပ်ကြီးတွေကိုမတွန်းလှန်နိုင်တာဒါမှမဟုတ်မတွန်းလှန်လိုတာကိုပြနေပါတယ်တကယ်တော့ဖိနှိပ်သူတွေကိုအရေးမယူဘဲသတင်းသမားတွေကိုထောင်ထဲထည့်ထားတာဟာလုံးဝမှားပါတယ်တဲ့ကမ္ဘာပေါ်မှာတူရကီနဲ့ဗီယက်နမ်ကအာဏာရှင်တွေဟာသတင်းမီဒီယာတွေအတန်တိတ်အောင်လုပ်နေတယ်လို့ကမ္ဘာနေရာအတော်များများဟာသတင်းသမားတွေအတွက်အန္တရာယ်ပိုးပြီးရှိလာနေတယ်လို့ RSF နေစည်းမခြားသတင်းတောင်များအဖွဲ့ကနောက်ဆုံးထုတ်ပြန်တဲ့နှစ်ပတ်လည်အစီရင်ခံစာထဲမှာဖော်ပြထားတာပါဒီအစီရင်ခံစာထဲမှာအမေရိကန်ပြည်ထောင်စုဟာသတင်းလွတ်လပ်ခွင့်အဆင့်30ဆင့်ကျသွားခဲ့တယ်လို့မြန်မာသတင်းတောင်နှစ်ယောက်ရဲ့အယူခံပလတ်ခံရတဲ့နေ့မှာပဲသမ္မတထရမ့်ကသူ့ကိုနယူးယောက်တိုင်းစ်သတင်းစာကြီးကတောင်းပန်ဖို့နဲ့သတင်းစာရီဟာပြည်သူရန်သူအစ်စ်ဖြစ်နေကြီးညာခဲ့တာတွေ့ရပါတယ်တဲ့ဒါကြောင့်ဒီအင်္ဂါနေ့ဟာဝန်းနေစရာနေ့တစ်နေ့ဖြစ်နေကြောင်းနဲ့အမေရိကန်နိုင်ငံမှာဖြစ်စေမြန်မာနိုင်ငံမှာဖြစ်စေဒီနှစ်နိုင်ငံကြားကဘယ်နိုင်ငံမှာမဆိုဒီမိုကရေစီထွန်းကားရေးအတွက်အဓိကဖြစ်တဲ့သတင်းလုပ်ငန်းဟာသတင်းတောက်တွေအတွက်အမှောင်ဖုံးမနေတတ်ပါဘူးလို့တင်ပြထားပါတယ
်ဆက်လက်ပြီးမြန်မာနိုင်ငံမှာသတင်းတောက်တွေကိုဆက်လက်အကျဉ်းချထားတာကိုအမေရိကန်ခြေစိုက် National Press Club ကသတင်းစာနယ်ဇင်းအသင်းကပြင်းထန်စွာရှုတ်ချလိုက်တဲ့ဆိုတဲ့ဧပြီလ23ရက်နေ့ထုတ်ကြေညာချက်ကနေကောက်နှုတ်တင်ပြလိုပါတယ်ရိုက်တာသတင်းတောင်နှစ်ဦးတို့ရဲ့ပြစ်ဒဏ်ကိုမြန်မာပြည်ထောင်စုတရားလွှတ်တော်ချုပ်ကအတည်ပြုလိုက်တဲ့ဆုံးဖြတ်ချက်နဲ့ပတ်သက်လို့အမေရိကန်သတင်းစာနယ်ဇင်းအသင်းကောင်းဆောင်တွေကပြင်းထန်စွာရှုံချလိုက်တယ်လို့အစချီရေးသားထားပါတယ်သတင်းတောင်ဦးတို့ဖြစ်ကြတဲ့ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ဟာအသင်းကြီးရဲ့2018သတင်းလွှတ်ခွင့်ဂျွန်အိုဘရှွန်ဆုရှင်တွေလည်းဖြစ်ကြပါတယ်သူတို့နှစ်ဦးဟာပူလစ်ဇာဆုအပြင်UNESCO သတင်းလွတ်လပ်ခွင့်ဆုကိုလည်းရရှိကြတဲ့အပြင်တိုင်းမဂ္ဂဇင်းကလည်းဒီနှစ်ထူးခြားတဲ့ Person of the Year စာဆောင်မှာလည်း သူတို့နှစ်ဦးကိုအတိမှပြုခဲ့ကြတာဖြစ်ပါတယ်။ဒါကြောင့် National Press Club အသင်းဥက္ကဋ္ဌ Alison Kojek ကဒီတရားဥပဒေဆန့်ကျင်တဲ့လုပ်ရက်ကိုမြန်မာသမ္မတအနေနဲ့ပြန်အမှန်လမ်းကြောင်းပေါ်တင်ပေးဖို့တောင်းဆိုကြောင်းနဲ့သူတို့နှစ်ဦးဟာတရားကောင်းတွေဖြစ်ကြပြီးရာဇဝတ်မှုကျူးလွန်သူတွေမဟုတ်ဘူးလို့ရေးသားထားပါတယ်။အမှန်ကိုတင်ပြခဲ့တဲ့ဒီသတင်းတောင်နှစ်ဦးတို့အရေးယူခံရတာဟာသိက္ကူမှားယွင်းကြောင်းလဲသတင်းစာနယ်ဇင်းကျောင်းဥက္ကဋ္ဌဘာဘရာ ခေါခရန်ကပြောခဲ့တယ်လို့ဆိုပါတယ်။သူတို့ဟာနိုင်ငံတော်ရှုဝဲချက်ဆိုင်ရွက်စာရန်လက်ဝဲတွေ့ရှိမှုနှင့်ပြီးခဲ့တဲ့စက်တင်ဘာလကထောင်ဒဏ်9နှစ်စီကြာခံခဲ့ရတာဖြစ်ပါတယ်။ပြည်ထောင်စုတရားလွှတ်တော်ချုပ်ရဲ့ဆုံးဖြတ်ချက်တွေဟာမြန်မာနိုင်ငံမှာအဲ့ဒီသတင်းတောင်အုပ်တွေတရားဥပဒေအရယူခံဝင်ရမှာနောက်ဆုံးကြိုးစားတဲ့လုပ်ရဖြစ်ပါတယ်လို့ကြေညာချက်မှာရေးသားထားပါတယ်။ National Press Club ဟာကမ္ဘာထိပ်တန်းသတင်းတောက်တွေပါဝင်တဲ့အဖွဲ့အစည်းတစ်ခုဖြစ်ပြီးကမ္ဘာထွန်းသတင်းတောက်တွေအက်ဒီတာတွေနဲ့ဆက်သွယ်ပညာရှင်ပေါင်း3000ကျော်တို့ပါဝင်တဲ့အဖွဲ့လေးဖြစ်တဲ့အကြောင်းကြေညာချက်မှာဖော်ပြထားပါတယ်ရှင်
။ဒေါက်ခင်မြတ်သက်နဲ့ဒေါက်လှလှတန်းပါရှင်ဆက်လက်ပြီးတော့လည်းနက်ခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုဒေါက်လှလှတန်းကတင်ဆက်မှာပါ။
ဒီကိရိမနေတင်ပြမယ် idiom အသုံးကတော့
add fuel to the fire
ဖြစ်ပါတယ်စာလုံးပေါင်းက add add ကထပ်ပေါင်းတာထပ်ထည့်တာ fuel fuel ကလောင်စာ to သို့ the the fire fire ကမီးဆိုတော့စကိုက်ထုံးရဲ့ဓာတ်ရိုက်အဓိပ္ပာယ်ကတော့လောင်နေတဲ့မိမှထပ်ပြီးတော့လောင်စာထပ်ထည့်လိုက်တဲ့သဘောပါမိလောင်နေတာကိုရေနံစီဓာတ်စီစသဖြင့်လောင်စာထပ်ထည့်လိုက်ရင်ဘယ်လိုဖြစ်လာမလဲမိတော့ပိုးပြီးကြည်လာမယ်မိအားပိုကောင်းလာမယ်သဘောဖြစ်ပါလေကျမတို့မြန်မာမှာလဲစနူယိုမှာအသုံးဖြစ်တဲ့မိလောင်ရလေပင်းဆိုတဲ့အသုံးရှိတယ်လို့ပေါ့ရှင် idiom ဆိုတဲ့ the white debate ကပြဿနာတက်နေတဲ့ခြားကပိုးပြီးအခြေအနေဆိုးရအောင်ငကိုကဆိတ်ဆိုးနေတဲ့လူကိုဒေါ်သဘုံပောက်ကွဲရအောင်ပြုလုပ်တာမျိုးကိုဆလိုတာဖြစ်ပါလေဒီသုံးနှစ်ပတ်သက်လို့ George Grove ပြတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် The mother was shouting at the crying child. It just added fuel to the fire as the child, instead of stopping, started throwing things around.
ငိုးနေတဲ့ကလေးကိုသူ့အမေကသွားပြီးအော်တော့ငကိုကငိုးနေတဲ့ကြားကကလေးကပိုးပြီးသေးလာတာပေါ့အငူမရက်တဲ့ပြင်ပစ္စည်းတွေကိုစပြီးတော့ပြစ်ပေါက်တော့တာပဲဗျာလို့ဒီပေရပါတယ်ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် The mother was shouting at the child. It just added fuel to the fire as the child, instead of stopping, started throwing things around.
ပြဿနာတစ်ခုရှိနေတဲ့ကြားကအခြေအနေကိုပိုပြီးဆိုအောင်ထပ်လုပ်တယ်ငကိုကဒေါသထွက်နေတာကိုပိုပြီးဒေါသကြီးလာအောင်လုပ်တယ်ဆိုရင် idiom အသုံးရဘယ်လိုပြောမလဲ
add fuel to the fire
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကနေ့မနေ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်အခုတော့ကိုသားညိုစီစဉ်တင်ဆက်တဲ့အင်္ဂါနေ့ညဒိုက်ရိုက်လေးလိုက်စီစဉ်ကိုထုတ်လွှင့်မှာပါရှင်
မင်္ဂလာပါခင်ဗျာအင်ကာနေညာပိုင်းတရားလီလိုက်စီစဉ်ကနေပြီးတော့ကြိုးစားပါရစေကျွန်တော်တို့ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့တိုင်မင်ငန်ရဲ့ဒီတရုတ်နိုင်ငံခီးစဉ်နဲ့ပိုလန်မှာတက်စီမံကိန်းကိစ္စပါနိုင်ငံတော်တိုင်မင်ငန်ပုဂ္ဂိုလ်ဒေါန်ဆန်းစုကြည်ဟာအခုသတင်းပတ်အတွင်းမှာဒီတရုတ်နိုင်ငံကိုတွားရောက်ပြီးတော့ပိုလန်မှာတက်စီမံကိန်းနိုင်ငံတကာပူးပေါင်းဆွမ်းမှုရဲ့ဒီဖော်ရန်ကိုတက်ရောက်ဖို့ရှိနေပါတယ်တရုတ်ဆိုးကနေပြီးတော့ကမတ်ထလုံနေတဲ့ဒီ OPOR ကမ္ဘာတကွင်းလမ်းစဉ်ဆိုတဲ့ပိုလန်မှာတက်စီမံကိန်းဟာမြန်မာနိုင်ငံအတွက်ဘယ်လောက်ထိတက်ရောက်မှုတွေရှိလာနိုင်တယ်လဲနောက်တရုတ်မြန်မာဆက်ဆံရေးတစည်းတစောင်းကိုအခုဒီကျွန်တော်တို့ဆွေးနွေးတော့မှာဖြစ်ပါတယ်အဓိကပင်နိုင်ဆွေးနွေးပေးဖို့ပုဂ္ဂိုလ်နှစ်ဦးကျွန်တော်ဖိတ်ခေါ်ထားပါတယ်ပထမတူကတော့တရုတ်နိုင်ငံခြေစိုက်တဲ့မြန်မာရေးလေ့လာသူဒေါက်တာလှကျော်စောဖြစ်ပါတယ်နောက်တူကတော့ဒီမြန်မာနိုင်ငံတဲကမြန်မာနိုင်ငံရေးတွေကိုဒီဝေဖန်ရေးသားနေတဲ့ဒေါက်တာရံမျိုးသိန်းဖြစ်ပါတယ်နှစ်ဦးစလုံးလေလိုင်းပေါ်ကိုရောက်နေပါပြီခင်ဗျာကျွန်တော်အရင်ဆုံးဒေါက်တာလှကျော်စောကိုဖိတ်ခေါ်ချင်ပါတယ်ခင်ဗျာဆရာမကြားပါလားခင်ဗျာ
ဟုတ်ကဲ့ကြားပါ
ဟုတ်ကဲ့ဒီခီးစင်မှာတော့ဒေါန်ဆန်းစုကြည်ရဲ့ခီးစင်မှာတော့အများကတော့စိတ်ဝင်စားနေတာကတော့ဒီ OBOR ခေါ်တဲ့ဒီပူလာမတ်တက်စီမံကိန်းကိစ္စပါเนาะဒါမှမဟုတ်ကျွန်တော်ဆရာမကိုအရင်ဆုံးမေးချင်တာကဒီခီးစင်အတွင်းမှာပဲဒေါန်ဆန်းစုကြည်ကို ဒီသမရရှိချင်းပင်ကလည်းဖိတ်ခေါ်ထားရဆိုတော့တတ်တတ်တရားတွေ့မယ်လို့မျှော်လင့်ရပါတယ်ခင်ဗျာအဲ့တော့မြန်မာနိုင်ငံနဲ့တရုတ်နိုင်ငံကြားထဲမှာဒီခီးစဉ်အတွင်းမှာ OBOR မဟုတ်တဲ့ဒီတရား bilateral issue တွေဘာတွေရှိနိုင်ပါလဲခင်ဗျာဘာတွေဆွေးနွေးနိုင်ပါလဲ
ဒီဒုတိယအကြိမ်ပိုလမတ်ဆက်ဆွေးနွေးပွဲကတော့အဓိကဒီပိုလမတ်သက်နဲ့ဆိုင်တဲ့စီမံကိန်းတွေကိုပဲအဓိကဆွေးနွေးမှာပါမနေ့ကပဲဒီအဲ့ဒီဒီ conference ပေါ့နော်ဒီ forum ကိုဖြစ်မြောက်ရေးကော်မတီရဲ့ဥက္ကဋ္ဌဖြစ်တဲ့အဲရန်ကျက်ချီလို့ခေါ်တဲ့အရင်ကနိုင်ငံသားရေးဝန်ကြီးဟောင်းပေါ့သူ့ရဲ့သတင်းစာဆရာတွေနဲ့တွေ့ဆုံဝေးမြန်းခန်းမှာသူ့ရဲ့ agenda ပေါ့သူတို့ဘာလုပ်မယ်ဆိုတာကြေညာသွားပြပါပြီအဲ့တော့အဲ့ဒီမှာပါသမျှဟာတွေကိုပဲသူတို့ဆွေးနွေးမှာဖြစ်ပါတယ်အဲ့ပါရာတွေကလည်းဒီပိုလမတ်တဲ့သက်ဆိုင်တဲ့စီမံကိန်းတွေပါပဲအဲ့တော့ဒီ25ရက်နဲ့28ရက်နေ့မှာကျင်းပမယ်ကျင်းပတဲ့အခါမှာ25ရက်မှာပဲဖွင့်ပွဲအခမ်းအနားနဲ့သူတို့ဆွေးနွေးပွဲတွေလုပ်မယ်နောက်ပိုင်းမှာဆိုရင်တော့သူက2ဦးချင်းဆွေးနွေးတာ3ဦးချင်းဆွေးနွေးတာ3ဦး3ဖလှယ်ဆွေးနွေးတာဒါမျိုးတွေရှိမှာပါဘာဖြစ်လို့လဲဆိုတော့တက်မှာက126နိုင်ငံကနိုင်ငံအထိတ်တန်းခေါင်းဆောင်40ကျော်တက်မယ်လို့ဆိုပါတယ်နိုင်ငံတကာအဖွဲ့အစည်းကလည်း29အဖွဲ့အစည်းပေါင်း29ခုတက်မယ်စုစုပေါင်းလူပေါင်း 9,000 ကျော်တက်မယ်လို့ပြောတယ်2019ခုကလူပေါင်း 3,000 ကျော်ပဲတက်တာဖြစ်တယ်အဲ့တော့အဲ့ဒီမှာဒီမှာသူကဘေးဘီယာဆက်ဆံတာတွေခုနပြောလို့သမရရှိချင်းပင်နဲ့တွေ့တာတွေသမရရှိချင်းပင်ကလည်းတော်တော်များများကောင်းဆောင်နေတယ်အဓိကကောင်းဆောင်40ကျော်ပိုင်း40ကျော်လုံးနဲ့တွေ့မှာပဲတီးခြားပေါ့အဲ့လိုတွေ့ပြီးတဲ့နောက်မှာဒီ2013ခုနှစ်ကနေစပြီးတော့အခုဒီချိန်ထိ6နှစ်တာကာလအတွင်းသူတို့လုပ်ခဲ့တဲ့လူငန်းစင်တွေမှာဘာတွေအားနည်းချက်ရှိတယ်ဘာတွေလိုအပ်သေးတယ်ဆိုတာပြန်လဲထိန်းချုပ်ဖို့ပြန်လဲချိတ်ဆက်ဖို့ပြန်လဲကိုအော်ဒီနေတ်ပေါ့ဗျာပြန်ပြီးတော့အပြန်အလှန်ထိန်းချုပ်လုပ်ဆောင်ဖို့လုပ်ကြမယ်လို့ပြောသွားပါတယ
်ဟုတ်ကဲ့ခင်ဗျာအဲ့တော့မြန်မာနိုင်ငံအနေနဲ့တရုတ်နိုင်ငံနဲ့တီးခြား bilateral issue ပေါ့နှစ်နိုင်ငံဆက်ဆံရေးမှာခုနဒီ OBOR အပြင်တခြားဘာအကြောင်းရပ်တွေရှိလာနိုင်ပါလဲခင်ဗျာ OBOR လုပ်မယ်ဆိုလဲစီမံကိန်းရညီညာရေးကိစ္စတွေလည်းပါလာမှာပေါ့ညီညာရေးကိစ္စလည်းဆွေးနွေးနိုင်လားဆရာမရဲ့အမြင်သိချင်ပါတယ
်ဟုတ်ကဲ့ဒါအစရေကဗမာပြည်နဲ့ပတ်သက်လို့တရုတ်ပြည်မှာပြောထားတာတခုရှိတယ်အဲ့ဒါဗမာပြည်မှာငြိမ်းချမ်းရေးမရရင်ဖွံ့ဖြိုးတိုးတက်ရေးလည်းမဖြစ်နိုင်ဘူးသူတို့ရဲ့ပိုလမ်းမစီမံကိန်းလည်းမဖြစ်နိုင်ဘူးလို့ပြောထားပြီးသားပါဒါကြောင့်မလို့ဟိုတလောတုန်းကကာကျုပ်အဲဘူကျုပ်မင်းအောင်လိုက်လာတုန်းကလည်းဒီကိစ္စပဲဆွေးနွေးတာပါပဲသမရရှိချင်းမင်းကသူတို့ရဲ့ငြိမ်းချမ်းရေးကိစ္စကိုအထူးသဖြင့်မြောက်ပိုင်းဒေသပေါ့နော်ငြိမ်းချမ်းရေးကိစ္စကိုပို့ပြီးဖိဖိစီစီလှုပ်ဖို့အဲဒီပို့ပြီးတော့တက်တက်ကြွားကြွားလှုပ်ဖို့မငင်းကြမဲနဲ့ဒီလမ်းတွေကိုဖြတ်ပြီးပိုလာမာ project အားလုံးကဒီမြောက်ပိုင်းကိုဖြတ်ရမှာဖြစ်တာ哦အဲ့တော့ဒီဒေသမငင်းကြမဲနဲ့တော့ဗာလေငင်းညာရေးမရပဲနဲ့တော့ဒီပိုလာမာကိစ္စတွေဘာမှဖြစ်လာနိုင်မှာမဟုတ်ဘူးဆိုပြီးတော့သမရရှိချင်းဖင်ကိုယ်တိုင်ကပြောတာပဲ
အဲ့
တော့အဲ့တော့ကလည်းဘူကျုပ်မင်းအောင်နိုင်ကပြန်ပြောတာပါပဲဒီပိုလာမာစီမံကိန်းတွေကိုသူတို့ထောက်ခံပါတယ်လို့ပြောသွားတာကြားပါတယ်
ဟုတ်ကဲ့ဒါနဲ့ပတ်သက်လို့လည်းမြန်မာနိုင်ငံထဲမှာတော့ဒီ OBOR နဲ့ပတ်သက်လို့အမျိုးသားဆင့်ကော်မတီဖွဲ့ထားတာရှိပါတယ်ဒေါန်ဆန်းစုကြည်ကိုယ်တိုင်ပဲဦးစီးပြီးတော့အဲ့တော့ဆောင်ရွက်နေပြီဆိုတော့သူတို့ညှိနှိုင်းပြီးတော့ဘာပြောပြောဒီစီမံကိန်းမှာနိုင်ငံပေါင်းကမ္ဘာနိုင်ငံပေါင်း100ကျော်ပါတဲ့ခါကျတော့မြန်မာနိုင်ငံလည်းပါဝင်သွားမယ်အနေထားဖြစ်နေပါတယ်အဲ့တော့ဒါပေမဲ့ဒီပိုလမ်းမသစ်စီမံကိန်းရဲ့ဂရဲရိုက်မှုမြန်မာနိုင်ငံထဲမှာဘယ်လောက်ထိကြုံလာနိုင်မှာလဲခင်ဗျာဥပမာမြောက်ပိုင်းမှာဆိုမြေသိမ်းတဲ့ကိစ္စတွေမြေယာကိစ္စတွေအပြင်တခြားကြုံလာနိုင်တဲ့အခက်အခဲတွေဆီမှာဘာများမြင်ထားပါလဲ
โอ้อายရှိပါတယ်ဘာဖြစ်လို့လဲဆိုတော့ဒီပိုလမကဗမာပြည်တပြည်တည်းမဟုတ်ဘူးလေနဲတဲ့နိုင်ငံနေမှမဟုတ်တာနိုင်ငံတိုင်းမှာကိုပြဿနာတွေရှိတယ်သူတို့တိုင်းပြည်မှာကိုအခုပြဿနာတွေတပုံရှိတယ်ဖြစ်လာတဲ့ပြဿနာတွေကိုသူကနှစ်ဖက်ဆွေးနွေးတာတွေရှိတယ်သုံးဖက်ဆွေးနွေးတာတွေရှိတယ်ဟိုတတ်နိုင်သမျှပြည်လဲအောင်တဆင့်ပြီးတဆင့်ဆွေးနွေးသွားမှာပဲဗမာပြည်တည်းမှာလည်းအများကြီးဖြစ်လာနိုင်ပါတယ်ဒါကကျမတို့နိုင်ငံနေမဟုတ်ဘူးဥပမာအာဖရိကတိုက်မှာလည်းဒီလိုပဲပြဿနာပေါ်တာပဲเออ Latin America มาแล้วอายิปยัตนาปอราเปเอ้อแล้วดาริอ่ะบมาปีมาแล้วดีเกียติอ่ะฉิลาไหนมาดิ damage จมารูอ่ะดีเกียติโอจောက်ပြီးတော့ဖွံ့ဖြိုးတိုးတက်ရေးလမ်းကိုမလျှောက်ဘူးဆိုတာတော့မဖြစ်နိုင်ဘူးจมารูอ่ะရှင်းလဲရှင်းရမယ်ပို့ပြီးတိုးတက်တဲ့လမ်းကိုလဲရှာရမယ်ဒါကြောင့်မလို့တို့ဒီ forum လေးလုပ်တာသူတို့ပြောတဲ့အထက်မှာပါသွားတာလိုအပ်တဲ့ရန်တရားတွေရှိနိုင်တယ်အရင်ကရှိပြီးသားရန်တရားတွေ mechanism တွေပေါ့အဲ့ဒီ mechanism တွေကလုံလောက်ချင်မှလုံလောက်မယ်အဲ့ဒီခါမှာသူတို့ဘလူတွေထပ်ဖြစ်မယ်ဆိုတာဥမာတရုတ်ကတီထွင်ဖန်တီးမှုရှိသွားတယ်လုံနေတာရှိတယ်ဥမာဂျပန်တို့ ပါလဲပြင်သစ်တို့လိုဓာတ်ရိုက်ဝင်မပါပြင်မဲ့ third party participation လို့ခေါ်တယ်တတိယနိုင်ငံအနေနဲ့ဝင်ပါလို့ရအောင်သူကလုပ်ပေးတာမျိုးနောက်တစ်ခါတနိုင်ငံနဲ့တနိုင်ငံကုန်သွယ်ရေးလုပ်တဲ့အခါမှာ swap system လို့ခေါ်တယ်ဥပမာဗမာပြည်နဲ့တရုတ်ပြည်ကုန်သွယ်ရေးလုပ်တဲ့အခါမှာတရုတ်ယွမ်ငွေနဲ့ဗမာကျပ်ငွေနဲ့ဓာတ်ရိုက်လဲလှယ်တဲ့စနစ်ဒါမျိုးတွေပေါ့ဗျာသူကခုနင်းအသစ်တွေပေါ့ရန်တရားအသစ်တွေအဆောက်အုံအသစ်တွေကိုသူကဟိုရှာဖွေပြီးတော့သက်ဆိုင်ရာနိုင်ငံနေနဲ့နှစ်ဦးချင်းဆွေးနွေးတာသို့မဟုတ်တတိယနိုင်ငံမှာပါဝင်ပြီးဆွေးနွေးတာဒါမျိုးတွေလုပ်သွားဖို့သူတို့စီစဉ်ထားပါတယ
်ဟုတ်ကဲ့ခင်ဗျာဒေါက်တာလှကျော်စောလီလိုင်းပေါ်မှာခဏနေပြပအောင်ခင်ဗျာဒေါက်တာရေမျိုးသိန်းကဖုန်းခဏကျသွားတော့ကျွန်တော်အခုတော့ရှင်တချို့လှည့်ပေးခြင်းပါတယ်အဲ့ထက်ကနေပြီးတော့ဒီတော့ရှင်ဂျပန်နိုင်ငံကဥစိန်ကဒီဆွေးနွေးပွဲအတွက်ဆိုပြီးတော့သူ့ရဲ့သဘောထားပေးပို့လာပါတယ်ဒါလေးနားထောင်ကြည့်အောင်ပါ
ဟုတ်ကဲ့ကျွန်တော်ဂျပန်ဥစိန်ပါတရုတ်မြန်မာဆက်ဆံရေးဒစီဒစောင်းနဲ့ဆက်နွယ်ပြီးတော့ပြည်သူလူထုအားမှာအထူးဆိုရင်ပကင်းစိတ်ပူနေကြရတဲ့ဒီအများသိပြီးဖြစ်တဲ့အတိုင်းဒီမြစ်ဆုံစီမံကိန်းနဲ့ပတ်သက်ပြီးတော့ဒါက2009ခုနှစ်ဒီဇင်ဘာလမှာစစ်အစိုးရတနည်းအားဖြင့် de facto government ကစတင်လက်မှတ်ထိုးခဲ့တာပါဒီမိုကရေစီလှုပ်လှီလှုပ်လှဲအခြေမခံတဲ့ကျွန်တော်တို့နိုင်ငံမျိုးမှာအိန္ဒိယနိုင်ငံများနဲ့တော်လကောင်နိုင်ငံတကာဆက်ဆံရေးနဲ့ပတ်သက်လို့တော်လကောင်ကုန်လွန်သွားခဲ့တဲ့အစိုးရအများရဲ့ဂတိဝင်များကိုနောက်တက်လာတဲ့အစိုးရကလိုက်နာစောင့်ထိန်ရမယ်ဆိုတာကပြည်သူကရွေးချယ်တဲ့ပြည်သူ့လွှတ်တော်ရဲ့ဒီဂျူရီဂါဗာမင့်တူဒီဂျူရီဂါဗာမင့်မျိုးသားဖြစ်တင်ပါတယ်။အာဏာသိမ်းတရားမဝင်တဲ့ဒီဖက်တိုဂါဗာမင့်ရဲ့ဂတိကဝတ်တွေကိုဒီဂျူရီဂါဗာမင့်ကလိုက်ပြီးတော့ဆက်လက်လိုက်နာရမယ်ဆိုတာကအဓိပ္ပာယ်မရှိသလိုတမိုင်းကြောင်းနဲ့မကောက်ပါဘူး။မိမိနိုင်ငံရဲ့တမိုင်းကြောင်းကိုလည်းပဲဒီဖက်တိုဂါဗာမင့်များဆက်လက်ပေါက်ဖွားစေဖို့အပေးအမြောက်ပြုရတဲ့ရောက်နေပါတယ်။ဒါကြောင့်မို့လို့ဒီဖက်တိုဂါဗာမင့်ရဲ့လုံဆောင်ခဲ့မှုတွေကိုတရားဝင်ဒီဂျူဒီဂါဗာမင့်များကဆက်လက်ပြီးတော့တာဝန်ယူရန်တာဝန်ရှိမရှိဆိုတဲ့မေးခွန်းကိုကျွန်တော်မေးလိုပါတယ်။ဘာကြောင့်မေးရလဲဆိုတော့အိန္ဒိယအင်အားကြီးနိုင်ငံအချို့ဟာကျွန်တော်တို့နိုင်ငံကိုမတီးမငိမ့်အောင်လုံနိုင်စွာရှိနေပြီးတော့ကျွန်တော်တို့မှလည်းဒီမိုကရေစီမငြင်းချက်တဲ့ဘဝမျိုးမှာဒီလိုဒီဖက်တိုဂါဗာမင့်တွေကိုအလွယ်တကူဖန်တီးပြီးတော့လူသူလူကစားနိုင်တဲ့အခြေအနေမျိုးကိုဖန်တီးနိုင်တဲ့အနေအထားမျိုးကိုစိုးရင်လို့ပါဟုတ်ကဲ့ဒါပါပဲ
ဟုတ်ကဲ့ဒါကတော့ဂျပန်နိုင်ငံဥစိမ့်ပါဥစိမ့်ကတော့ဒီမြစ်ဆုံကိစ္စမိထားတော့အဲ့အကြောင်းအရာကိုကျွန်တော်နောက်မှပဲပြန်ဆွေးနွေးကြပါလေအခုအရင်ဆုံးခုနဒေါက်တာရံမျိုးသိန်းလီလိုင်းပေါ်ပြန်ရောက်လာပြီဆိုတော့ခုနကဆီယမလှကျော်ဆိုကတော့ဆွေးနွေးသွားပါလေဟိုမြန်မာနိုင်ငံအနေနဲ့တစုံတရာတော့အခက်အခဲတွေရှိတယ်ဒါပေမဲ့စိုးတိတ်ပြီးစိုးရင်နေလို့လည်းမဖြစ်ဘူးတော့ပေါ့နော်ဒီဖွံ့ဖြိုးရေးနဲ့ပတ်သက်လို့အဲ့တော့ကိုရံမျိုးသိန်းရဲ့အမြင်သိကြပါလေဒီပိုလန်မှာတစ်စီမံကိန်း UBOA စီမံကိန်းကမြန်မာနိုင်ငံပေါ်တိတ်ရောက်မှုကိုရံမျိုးသိန်းရဲ့အမြင်အရင်ဆုံးပြောပြပါအောင်ခင်ဗျာ
ဒီအတိုင်းပေါ့ကျွန်တော်တို့ပိုလန်မှာစီမံကိန်းကိုပေါ်ဆောင်နေနေတာကသမရရှိချင်းပြေကိုတိုင်းပေါ့လေရံမျိုးသိန်းတဲ့နောက်ပြီးတော့အလေးထားခဲ့တဲ့ပေါ့လေကျွန်တော်တို့ပြည်သူပြည်သူချင်းဆက်ဆံရေးအပေါ်မှာအခြေစိုက်ပြီးတော့ပေါ်ဆောင်နိုင်လို့ကအရေးကြီးတယ်လို့မြင်ပါတယ်အဲ့တော့ကျွန်တော်တို့နိုင်ငံလေးဒီတရုတ်နိုင်ငံနဲ့ဆက်ဆံရေးကိုကြည့်ရင်အစိုးရချင်းဆက်ဆံရေးတော့တပ်မတော်တပ်မတော်ချင်းဆက်ဆံရေးပါတီပါတီချင်းဆက်ဆံရေးဟာအင်မတန်မှတောင်းတဲ့အနေအထားမျိုးမှာရှိနေတယ်လို့ပြောလို့ရပါတယ်သို့တော်လည်းပြည်သူချင်းဆက်ဆံရေးအပိုင်းမှာတော့အားရချက်တွေလိုအပ်ချက်တွေဖြစ်နေတယ်လို့ပြောပါတယ်အခု BRI ရဲ့အဓိကအခြေခံအုတ်မြစ်တစ်ခုဟာလို့ပဲပြည်သူချင်းဆက်ဆံရေးလို့ကျွန်တော်နားလည်ပါတယ်2014ခုနှစ်နိုဝင်ဘာလမှာကျွန်တော်တို့တမန်ရှိချင်းပြန်ပြောခဲ့တယ်ပေါ့လေဟိုစကားအရဆိုရင်ဒီအတိုင်းအောင်မြင်ဖို့ OBOR အောင်မြင်ဖို့မှာ connectivity ပေါ့လေကျွန်တော်တို့ချိတ်ဆက်ကူးကောင်းဆောင်ရွက်မှုမှာအရန်ကိုအရေးကြီးတယ်လို့သူကပြောပါတယ်အသက်သွေးကြောလို့ပြောပါတယ်အဲ့ဒီချိတ်ဆက်ကူးကောင်းဆောင်ရွက်မှုမှာအာရှဒေတာချိတ်ဆက်ကူးကောင်းဆောင်ရွက်ဒီအတွက်ကိုနော်ဇူမှုအခြေခံအုတ်မြစ်အကောင်မှုတို့အတယ်လို့သူပြောခဲ့ပါလေ။အဲလူမှုအခြေခံအုတ်မြစ်အားကောင်းမှုဆိုရင်ပြည်သူချင်းဆက်ဆံရေးအားကောင်းမှုလိုအပ်တယ်လို့ရှင်းချင်းပြည်ကိုယ်တိုင်ကပြောခဲ့ပါလေ။အဲ့တော့ပြည်သူချင်းဆက်ဆံရေးအားကောင်းမှုဆိုရင်ကျွန်တော်တို့ BRI တိုင်းကိုပေါ်ဆောင်တဲ့နေရာမှာပဲဖြစ်ဖြစ်မပြောနိုင်ငံရဲ့ဂျင်းမီညုံနယ်မှုတွေစီမံကိန်းတွေကိုမြန်မာနိုင်ငံထဲမှာပေါ်ဆောင်တဲ့နေရာမှာပဲဖြစ်ဖြစ်နော်အယုတ်အစိုးရခေါင်းဆောင်တွေပြုတ်ကုန်ပြီအကြီးအကဲတွေနေနဲ့မြန်မာပြည်သူလူထုရဲ့အသံကိုအလေးနဲ့ထားပြီးတော့နားထောင်ဖို့လိုအပ်ပါလေ။နောက်မြန်မာနိုင်ငံတွင်းမှာရှိတဲ့သတင်းမီဒီယာတွေရဲ့အသံအရာအဖွဲ့အစည်းတွေရဲ့အသံကိုလည်းအလေးနဲ့ထားပြီးတော့နားထောင်ဖို့လိုအပ်ပါလေ။အဲဒီလိုဆောင်ရွက်နိုင်လေဆိုရင် BRI ကကျွန်တော်တို့နိုင်ငံတွင်းမှာဒီကပ်ပို့ပြီးတော့ဖြစ်ရောက်နေတွင်ချင်တဲ့အလုပ်ဖြစ်နေ
ကဲ့ကိုရံမျိုးသိန်းခုနကပြောနေတဲ့မြန်မာပြည်သူတွေရဲ့အတန်နာထားဖို့မြန်မာပြည်သူတွေနဲ့ဆက်ဆက်ဖို့ဆိုတဲ့ဒီလိုအပ်တယ်ဆိုတဲ့လိုအပ်ချက်အဲ့ဒီလိုအပ်ချက်ကကိုလက်ရှိမှာလုံနေလားလက်ရှိမှာအားနေချက်ရှိလားတေချာဆောင်ရွက်နိုင်လားတရုတ်နိုင်ငံဘက်ကဖြစ်ဖြစ်မြန်မာအစိုးရကဖြစ်ဖြစ်ပါ
လက်ရှိအခြေအနေမှာပြောရင်တော့မြန်မာအစိုးရအပိုင်းလာကိုပြည်သူ့အစိုးရနဲ့တရုတ်ကုမ္ပဏီအပိုင်းလာကိုဖြည်းဖြည်းရောရောဆောင်ရွက်နိုင်လို့မရှိဘူးလို့ကျွန်တော်ကမြင်ပါတယ်အဲ့ဒီကိုပြောရတဲ့အကြောင်းရင်းကဘာဖြစ်လို့လဲဆိုတော့ခုနကျွန်တော်တို့ဒီခုနဒီဆရာတောင်ဆွေးနွေးသွားတဲ့ဥစ္စာကိုကျွန်တော်တစိတ်တစိတ်သားလေးထားလိုက်တာဟိုမှာလက်ရှိပေါ်လေ ARD မြစ်ဆုံမြညာမြို့ဝန်ကြီးအားရဲ့ချိန်တိုင်းဂိမ်းနေနဲ့ပတ်သက်ပြီးတော့ဒါကျွန်တော်တို့မနိုင်ငံတွင်းမှာအခုအပန်လေးတော်တော်လေးကိုချိန်ချောင်အောင်ထွက်နေပါတယ်အဲ့ဒါနဲ့ပတ်သက်ပြီးတော့ဒီလက်ရှိ NDI အစိုးရလက်ထက်မှာ2016ဘောကုလ12ရက်နေ့မှာဒီလေးလာဖြစ်ဖြစ်30ရက်ကော်မရှင်ဆိုတော့ဖွဲ့ခဲ့ပါတယ်။ဒါကအဲ့ဒီနောက်ပိုင်းမှာဒီကော်မရှင်ရဲ့ပုစိချက်တွေကိုလည်းဟလာပြည်သူလူထုတွေကိုအချက်လက်တွေအစားရစားတဲ့အနေနဲ့ပြည်သူပြည်သူတို့ထုတ်ပြန်နိုင်မှုအပိုင်းမှာအတော်လေးအားနည်းတာကိုတွေ့ရပါတယ်။အဲ့တော့ BRI စီမံကိန်းကြီးတစ်ခုလုံးနဲ့ပတ်သက်ရင်လည်းလက်ရှိအချိန်ဒီဟလာမြန်မာပြည်သူလူထုအများစုကြီးကိုအပေါ်မြင့်တာမှုရှိရှိနဲ့အတိပေးတဲ့အပိုင်းမှာအစိုးရဘက်ကလည်းအင်ဂျမ်းမှာအားနေပါလေ။နောက်တစ်ယောက်အစိုးရဘက်တရုတ်ကုမ္ပဏီတွေဘက်ကလည်းအင်ဂျမ်းမှာအားနေပါလေ။အဲ့ဒီအတွက်ကြောင့်မလို့အဲ့ဒီလိုအားနေချက်တွေကဘာလို့ပြနေလဲဆိုတော့တရုတ်ကုမ္ပဏီရှိချင်းပင်ရဲ့လိုင်းညွန်ချက်ကိုမလိုက်နာတယ်လို့ဖြစ်နေပါလေ။နောက်တရုတ်ကုမ္ပဏီရှိချင်းပင်ပြောတဲ့ဒီ connectivity ဟာတော့ဒီ BRI ရဲ့အသက်သွေးကြောပဲ connectivity အားကောင်းလို့ဆိုရင်အပြည့်ပြည့်ပြည့်ပြည့်ဆက်ဆံရေးအကောင့်ကိုလူတွေဆိုတဲ့အချက်ကိုလက်ွယ်ကြည့်ပြီးချက်နေပါလေလို့ကျွန်တော်ကတော့သုံးသပ်ပါ
ဟုတ်ကဲ့ခင်ဗျကိုရံမျိုးသိန်းဒီလိုင်းပေါ်မှာခဏနေပြပါအောင်ခင်ဗျကျွန်တော်တို့ရှင်တူဒီလိုင်းပေါ်မှာရှိနေလို့ပါကိုစီစီကျော်တူတတုတ်ဆွေးနွေးမြင်းမြန်းလို့ရပါတယ်ခင်ဗျကျွန
်တော်ကတော့ဟိုပါဗျာဟိုကျွန်တော်တို့ဒီ DIN စီမံကိန်းမှာဒီပြုအစိုးရအနေနဲ့ဒီလမ်းမတစ်ချောက်ဒီပိုးလမ်းမတစ်ချောက်မှာတွားတဲ့စီမံကိန်းနိုင်ငံတိုင်းနိုင်ငံတိုင်းမှာရှိတဲ့ PPP ရဲ့အစာကိုပြုကြကိုရအမိနဲ့နားထောင်တင်နေကျွန်တော်မြင်နေခင်ဗ
ျဟုတ်ကဲ့ကိုစည်စင်ကျော်ဒီလောက်ပဲလားမသိဘူးကျွန်တော်ပင်နယ်ဆွေးနွေးသူတွေကိုလှည့်ပေးလိုက်ပါမယ်ကျွန်တော်ဒေါက်တာလှကျော်စောကိုမေးချင်ပါတယ်ခုနကကိုစည်စင်ကျော်ပြောသွားတဲ့ကကိစ္စကလည်းဒေါက်တာရေမျိုးသိန်းပြောသွားတဲ့အထက်မှာပါပါတယ်ခုနတလောခုနအစောပိုင်းကဥစိန်ပြောသွားတဲ့အထက်မှာတော့ဒီမြစ်ဆုံစီမံကိန်းနဲ့ပတ်သက်လို့မြန်မာတွေရဲ့စိုးရိမ်ချက်ကလည်းအခုတော်တော်များလေးပြောနေကြတာရှိတော့ကျွန်တော်ဆရာမကိုမေးချင်တာကအခုခုနကကိုရံမျိုးသိန်းထောက်ပြသလိုတရုတ်စုအနေနဲ့ဒီ PIA စီမံကိန်းနဲ့ကောင်ထဲပေါ်တဲ့နေရာမှာလူလူကိုဆက်ဆံရေးပေါ့နော်ပြည်သူချင်းဆက်ဆံရေးမြန်မာပြည်သူကိုအသိပေးရေးဒီဆက်ဆံမှုတွေနဲ့ပတ်သက်လို့ဆရာမရဲ့အမြင်သိကြပါလေခင်ဗျအားနည်းနေများနည်းနေသလား
ဟုတ်BRI ရဲ့သူအဲ့ဒီပိုလမတစ်ကဲသူရဲ့ဟိုနင်းထဲမှာကရီမန်းချက်မှာကိုကဒီချိတ်ဆက်မှု၅မျိုးချိတ်ဆက်ရမယ်လို့သူပြောထားပါတယ်အဲ့ချိတ်ဆက်မှု၅မျိုးထဲမှာအခုနပါတဲ့ဟိုပြည်သူလူထုအချင်းချင်းကြားချိတ်ဆက်မှုကလည်းတစ်ခုအနေနဲ့ပါပါတယ်အဲ့သူချိတ်ဆက်မှု၅ခုကတစ်ခုက policy ချိတ်ဆက်မှုပေါ့နိုင်ငံအချင်းချင်းကြား policy ချိတ်ဆက်မှုနောက်တစ်ခုကအခြေခံအဆောက်အအုံနေချိတ်ဆက်မှုအခြေခံအဆောက်အအုံနေချိတ်ဆက်မှုကသူကအပြော့တယ်အမာတယ်ဆိုပြီးရှိပါလေအမာရေဆိုတာကခုနဟိုကုံလန်းနေရေလန်းနေဓာတ်တွေပေါ့ဗျာအပြော့တယ်ဆိုတာကတော့အဲ့ဒီဟာတွေချိတ်ဆက်မှုကိုတစုံတရာဟိုနေပါလေအထောက်ကူပြုတယ်ဟိုမှာပါလေကုံသွေးကြီးနဲ့ပတ်သက်တဲ့ဟိုတရားဥပဒေဆိုင်ရာချိတ်ဆက်မှုတို့ပါတို့ပေါ့ဗျာနောက်တတိယအချက်ကကုံသွေးကြီးချိတ်ဆက်မှုကတော့လွတ်လပ်စွာကုံသွေးခွင့်ကိုဒီ WTO ရဲ့ခေါင်းဆောင်မှုအောက်မှာနိုင်ငံချင်းချင်းပို့ပြီးတော့ဒန်းတူညီမျှရှိစွာနဲ့ချိတ်ဆက်နိုင်မှုနံပါတ်၄ကဘာနာရေးချိတ်ဆက်ဘာနာရေးချိတ်ဆက်ကခုနကျွန်မပြောခဲ့ပြီး swap system ဆိုတာအဲဘာနာရေးစနစ်တနိုင်ငံနဲ့တနိုင်ငံဒီနယ်စပ်တွေကျော်ပြီးတော့ဟိုသူက belt and road ကနိုင်ငံတွေအများကြီးကိုဖြတ်သွားတာဖြစ်တော့တနိုင်ငံရဲ့ဥပဒေနဲ့နောက်တနိုင်ငံရဲ့ဥပဒေအဲ့ဒီဂျားတွေကဟိုဥပဒေတွေကိုထိန်းညှို့ပေါ့ဗျာအဲ့ဒါချိတ်ဆက်ဖို့နောက်ဆုံးအချက်ကတော့ခုနဟိုဆရာရံမျိုးသိမ့်ပြောတဲ့အတိုင်းပဲပြည်သူအချင်းချင်းညဆက်ချိတ်ဆက်ဖို့အဲ့ဒါကဟုတ်တယ်အရေးကြီးဆုံးလို့ပဲပြောတယ်အဲ့တော့သူတို့ကဒီအတွက်အဆင့်အမျိုးမျိုးเนาะအဆင့်အမျိုးမျိုးမှာဘက်ဆောင်ကဖြန့်ပြီးတော့ချိတ်ဆက်ရမယ်လို့ဆိုတယ်အဲ့ဒီအတွက်ပဲသူကဘာတွေလုပ်လဲဆိုတော့ဒီပညာရေးတို့ကျန်းမာရေးတို့အဲ့ဒီဟာတွေအပြန်အလှန်ပညာတော်သင်လွှတ်တာတွေအပြန်အလှန်ယဉ်ကျေးမှုဖလှယ်တာတွေဒါတွေအများကြီးလုပ်နေပါတယ
်ဟုတ်ကဲ့ခင်ဗျာခုနကကျွန်တော်မေးသွားတဲ့အထက်မှာမြန်မာနိုင်ငံထဲမှာအခုမြေဆုံကိစ္စတွေကလည်းဖြစ်နေတဲ့အခါကျတော့မြေဆုံကိစ္စပေါ်မှာမကျေနပ်မှုတွေကတော်တော်လေးကြီးမားတဲ့အခါကျတော့တရုတ်ရင်းနှီးမြှုပ်နှံမှုတွေနဲ့ပတ်သက်လို့မကျေနပ်တန်တွေလည်းကျွန်တော်တော်တော်ကြားနေရပါတယ်ခင်ဗျာအဲ့တော့ဒါက BRI စီမံကိန်းတကယ်လှုပ်လာမယ်ဆိုရင်အနောက်ရှက်မှာဖြစ်နိုင်ဘူးလား
Hello.
ဟုတ်ကဲ့ဆရာမကြားလာပြီကျွန်တော်ခုနပြောသွားလို့မြန်မာနိုင်ငံအတွင်းမှာဒီမြေဆုံအပါဝင်တရုတ်ယင်းနှိမ့်နှံမှုနဲ့ပတ်သက်လို့မကြေလည်မှုတွေကတော်များလေးကြားနေကြတော့ဒါက BII လုပ်ငန်းအတွက်သွားပြီးအနှောက်အယှက်မဖြစ်နိုင်ဘူးလားခင်ဗျ။မ
ဖြစ်နိုင်တာပေါ့ကျွန်မခုနပြောလို့ပဲ तू ကအဲ့လိုကိစ္စမျိုးကတရုတ်ပြည်မှာတရုတ်ပြည်အနေနဲ့ကျမတို့ဗမာပြည်တနိုင်ငံနဲ့မဟုတ်ဘူးနိုင်ငံนี่အများကြီးနဲ့ဖြစ်တာဟိုတနေ့ကအီဂျစ်ကတောင်းမအီဂျစ်ကဟိုဆက်ယုံတယုံဖွင့်ပွဲမှာတောင်းမဖွင့်တဲ့တရုတ်တမ္မာကပြောသွားသေးတယ်ဒီကိစ္စကို9နှစ်ကြာပြီးမှလောရတော့တာပဲတဲ့ဟုတ်တယ်သူတို့ကာလာတစ်ပိုင်းတလို့ပဲရှော့ပေးတာပဲခင်ဗျမလေးရှားကိစ္စလည်းကြားမှာပဲဒါမျိုးတွေကရှိပါတယ်ဗမာပြည်လည်းရှိမှာပါပဲသူတို့ပြန်ထိန်းကြီးမှာပေါ့
ဟုတ်ကဲ့ခင်ဗျအဲ့တော့မြန်မာနိုင်ငံဘက်အနေနဲ့ပြောမယ်ဆိုရင် BRI စီမံကိန်းတွေကိုတကယ်တမ်းလုတ်လာမှုဆိုရင်မြန်မာနိုင်ငံဘက်ကပြင်ဆင်ထားတဲ့အချက်တွေဆီမှာဗာများမြင်လဲခင
်ဗျ။ဟိုကျမတို့ကကျမတို့အတွက်ရာသင့်ရာထိုက်ချတွေကိုသေချာသိဖို့လိုတယ်လေ။သေချာဟိုဘယ်လိုခေါ်မလဲသေချာစနစ်တကျရှာဖွေတတ်ဖို့လိုပါတယ
်။အဲဒီမြန်မာနိုင်ငံကဒီနှစ်ရှည်စီမံကိန်းမှာပဲပါဝင်ပြီးတော့ပူးတွဲဆောင်ရွက်နိုင်ဖို့အခြေအနေပြင်ဆင်ချက်ပေါ့နော်ဆိုလိုတာကနိုင်ငံရေးအခင်းကျင်းတွေဖြစ်မယ်မြန်မာနိုင်ငံမှာရှိတဲ့ဥပဒေပိုင်းဆိုင်ရာတွေဖြစ်မယ်မူဝါဒပိုင်းဆိုင်ရာဖြစ်မယ်အဲ့ဒါတွေက BRI အတွက်မြန်မာနိုင်ငံဟာလက်ရှိတခြားနိုင်ငံတွေနဲ့ဒန်တူအစင်းစစ်ဖြစ်နေပြီလို့ယူဆပါလား
အဲ့ဒီအစုံလက်ရှိမှုပိုင်းမှာတော့ကျွန်တော်လည်းသိတော့မသိကြဘူးအဲတိုးတော့လည်းပဲကျွန်တော်တို့မှာကတော့လက်ရှိအခြေအနေမှာကကျွန်တော်တို့နိုင်ငံရဲ့နိုင်ငံရေးအခြေအနေကျွန်တော်တို့နိုင်ငံလက်ရှိကြုံတွေ့နေရတဲ့နိုင်ငံကဆက်ဆံရေးအချက်အလက်နောက်ရှင်းလင်းမြုံရမှုဆိုင်တာအချက်အလက်တွေပြောမယ်ဆိုရင်ကျွန်တော်တို့က BRI ကိုမလွဲမသွေကျွန်တော်တို့ဟိုပူးပေါင်းဆောင်ရွက်ရမယ့်အခြေအနေမှာရောက်နေတယ်လို့ကျွန်တော်မြင်ပါတယ်အဲ့ဒီအခါကျတော့ကျွန်တော်တို့မှာအားနည်းချက်ရှိမယ်လိုအပ်ချက်ရှိမယ်အဲတိုးတော့လည်းတစ်ခါကအစိုးရလွှတ်ပုံလေးကျွန်တော်တို့ဟိုတပ်မတော်အနေနဲ့ပေါ့လေတော့ပြည်သူလူထုနဲ့နောက်ရပ်ဖက်အဖွဲ့အစည်းတွေနဲ့သတင်းမီဒီယာတွေနဲ့တကယ်ကြည့်လို့ပူးပေါင်းဆောင်ရွက်ပြီးတော့ပွင့်လင်းနေတာမှုရှိရှိတော့ယုံကြည်မှုရှိရှိဆောင်ရွက်နိုင်ရရှိရင်ကျွန်တော်တို့အချိန်လေးအချို့2019 2020အတွင်းမှာလာနိုင်တယ်လို့ကျွန်တော်က
ဟုတ်ကဲ့ခင်ဗျာကျွန်တော်ဓာတ်ရိုက်လေးလိုက်အစီအစဉ်ချိန်ဆသွားလို့ပါပါဝင်ဆွေးနွေးပြီးတဲ့ဒေါက်တာလှကျော်စောနဲ့ဒေါက်တာရံမျိုးသိန်းနောက်ကျန်တဲ့သွားရှင်တွေအားလုံးကျေးဇူးများကြီးတင်ပါတယ်ခင်ဗျာဓာတ်ရိုက်လေးလိုက်အစီအစဉ်ဒီမှာပဲကျွန်တော်ဝင်ပြီးပ
ါကိုသားညိုဦးတင်ဆက်တဲ့အင်္ဂါနေ့ညဓာတ်ရိုက်လေးလိုက်အစီအစဉ်မှာရှင်ထုတ်လုပ်သူကမဆူမော်မှာကျမတို့ဗုဒ္ဓဘုနေ့နနေခင် VOA မြန်မာပိုင်းအစီအစဉ်ကို Washington DC ကတိုက်ရိုက်တင်ဆက်နေပါတယ်အခုတော့သတင်းအချင်းချုပ်ကိုဒေါက်ခင်မျိုးသက်ကပြောပြမှာပ
ါ Writers သတင်းတောက်တွေဖြစ်တဲ့ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ရဲ့နောက်ဆုံးပြင်ဆင်ချက်အယူခံကို April 23အင်္ဂါနေ့မှာနေပြည်တော်ပြည်ထောင်စုတရားလွှတ်တော်ချုပ်ရုံးကပယ်ချလိုက်ပါတယ်။သူတို့နှစ်ဦးကူဒီမလွတ်မြောက်သေးတဲ့အတွက်ဆိုရင်ကြောင့်ကုလသမဂ္ဂအတွင်းမှုချုပ်ကပြောကြားခဲ့တဲ့အပြင်နိုင်ငံတကာသတင်းလွတ်လပ်ခွင့်အဖွဲ့အစည်းတွေကလည်းသူတို့နှစ်ဦးကိုအများဆုံးပြန်ပြီးလွှတ်ပေးဖို့အတွက်တောင်းဆိုခဲ့ကြပါတယ်။ IS သွေးကြောအဖွဲ့ကလှုပ်ဆောင်တာလို့ကြေညာခဲ့တယ်။တီးလင်္ကာနိုင်ငံကလူပေါင်း300ကျော်တေဆုံးခဲ့တဲ့တနင်္ဂနွေအသေးခံဘုံးကွက်တိုက်ခိုက်မှုအတွက်ဒီဟာ IS အဖွဲ့နဲ့ဆက်နွယ်မှုရှိနိုင်တယ်လို့တိရိလင်္ကာဝန်ကြီးချုပ်ကပြောကြားလိုက်ပါတယ်။ဘုံခွဲမှုအဆိုးဝါးဆုံးခံစားရတဲ့နန်ကိုဘိုမြို့ကစိန့်ဆဘက်ရှင်ဘုရားကျောင်းမှာတည်ဆုံးခဲ့ရသူတွေကပထမတော့အတုပအခမ်းအနားကိုဝမ်းနည်းစကားတွေဆုတောင်းမြတ်တာတွေပို့ရင်ကျင့်ပခဲ့ကြပါတယ်။အီဂျစ်နိုင်ငံမှာသမရတက်တန်တိုးမြှင့်ထားရှိဖို့အတွက်ဖွဲ့စည်းပုံခြေကံဥပဒေပြင်ဆင်မှုကိုအီဂျစ်နိုင်ငံသားရာခိုင်နှုန်း90%လောက်ကအတည်ပြုပေးခဲ့တဲ့အတွက်လက်ရှိသမရအဗ်ဒယ်ဖတာ LCC ဟာ2030အထိဆက်ပြီးတာဝန်ထမ်းဆောင်နိုင်တော့မှာဖြစ်ပါတယ်။အီဂျစ်နိုင်ငံမှာ3ရက်ကြာကျင်းပခဲ့တဲ့ပြည်သူ့ဆန္ဒခံရပွဲမဲရလကိုအင်ကာနစ်ကအမျိုးသားရွေးကောက်ပွဲကော်မရှင်အကြီးအကဲကကြေညာခဲ့တာဖြစ်ပါတယ်။မဲပေးနိုင်ခွင့်ရှိသူအားလုံးရဲ့54ရာခိုင်နှုန်းကမဲလာပေးပြီးတော့မဲပေးသူအားလုံး88ကပြင်ဆင်ဖို့သဘောတူတယ်လို့ပြောပါတယ်။ရုရှားသမ္မတဗလာဒီမီယာပူတင်နဲ့ထိပ်သီးဆွေးနွေးပွဲအတွက်မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်ဦးကဒီသတင်းဖတ်တွင်မှာပဲရုရှားအရှိပိုင်းကိုတွားရောက်ဖို့ရှိနေပါတယ်
။ကျေးဇူးပါရှင်။သတင်းချင်းချုပ်ကိုဒေါခင်မျိုးသက်ကပြောပြသွားတာပါ။ဒီကနေ့မနေ့အစီအစဉ်ထုတ်လုပ်ရေးမှုကတော့မတ်သင်ကီထိုက်ဖြစ်ပါတယ်။အင်ဂျင်နီယာကတော့ဒဲရစ်စမစ်ပါရှင်။ဗုဒ္ဓဘုနေ့နေ့နဲ့ခင် VOA မြန်မာပိုင်းအစီအစဉ်ကိုနားဆင်ခဲ့ကြတဲ့ကဘာတလွားကတော်ရရှင်အားလုံးကိုကျေးဇူးထူးတင်ပါတယ်ရှင်။ရှင်လန်းချမ်းမြေကြပါစေ။ကျမအင်ဂျင်နိုင်ပါ။
This program has come to you from the Voice of America, Washington.